Welcome to the Voice of America in Burmese.
Minglawa khmyar. VOA America တိုင်းရဲ့2019ခုနှစ်အောက်တိုဘာလ24ရက်စာတပ်ရင်းနေ့မနေ့ပိုင်းစီစဉ်တွေကို American Bureau of Washington DC မြို့တော်ကနေ Flight 2 meter 3240 48တကနေ့တိုက်ရိုက်ဖမ်းယူနိုင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ရဲမထွန်းပါဒီနေ့မနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုချော်ချော်သိမ်းတဲ့အတူညင်ညာပေးပါပါအမေရိကန်ရဲ့ဂျာဝင်စစ်ဆင်မှုနဲ့ဆီးရီးယားမှာတူရကီရဲ့ထိုးစစ်တွေရပ်ဆိုင်းလိုက်တဲ့အတွက်တူရကီပေါ်အရေးယူတန်ခတ်မှုတွေဖျက်သိမ်းလိုက်ပြီလို့သမ္မတထရမ့်ကပြောပါတယ်ဗြိတိန် EU ကနှုတ်ထွက်ရေးရပ်ဆိုင်းဆိုင်းငံ့ပေးဖို့အတွက် EU ကလိုလားပါတယ်မြန်မာနိုင်ငံမှာအမုန်းတရားတွေပွအောင်လှုပ်ဆောင်မှုတွေကိုတည်တည်ချာချာတိုက်ဖျက်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကတိုက်တွန်းပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရဲမန်းထွန်းရင
်ဒီလိုထိတ်တန့်ရောက်သတင်းတွေပြီးနောက်ဆက်ရရဲမဲ့သတင်းလှော်တွေထဲမှာတော့
For civilian and military authorities to take a resounding unified stance against incitement
ညမနိုင်ငံမှာသွေးထိုးလုံဆော်တာနဲ့အမုန်းပွားအောင်လုပ်တာတွေကိုအရက်ဖက်နဲ့စစ်ဘက်အာဏာပိုင်တွေဘာလို့တင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schuster ဘော့ချ်နာကပြောသွားတာပါသတင်းတွေအပြီးမှာနားဆင်ရပါမယ်ဒီသတင်းတွေနဲ့အတူ The Asian Nikkei Review နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့အင်တာဗျူးမှာမြန်မာနိုင်ငံရဲ့အကြောင်းမေးမြန်းဖြေကြားချက်နဲ့ရခိုင်ပြည်နယ်သတင်းတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်အခုတော့ကြာတာပတိနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ခင်ဗျာ
ဆီးရီးယားရှေ့မြောက်ပိုင်းဒေသမှာကတ်စ်စတရိတ်ပေါ်မှာတူရကီရဲ့ထိုးစစ်ဆင်တင်မှုအတွက်အမေရိကန်ရဲ့ဂျာဝင်စစ်ဆင်ပေးမှုကြောင့်ပြစ်ခတ်ရက်ဆက်မှုဟာယာယီမဟုတ်ဘဲခိုင်မြဲလာပြီးဖြစ်တာကြောင့်တူရကီကိုအမေရိကန်ဆိုကချထားတဲ့အရေးယူတန်းခတ်မှုတွေရုပ်သိမ်းပေးလိုက်ပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဗုဒ္ဓဖူးနေ့မနေ့ပိုင်းမှာတူရကီကသူတို့ရဲ့ဆီးရီးယားနိုင်ငံနဲ့ထိုးစစ်ဆင်တိုက်ခိုက်နှိမ်မှုတွေရက်ဆိုင်လိုက်ပြီလို့ထရမ့်အစိုးရအဖွဲ့ကအကြောင်းကြားခဲ့ကြောင်းနဲ့ဒီပြစ်ခတ်ရက်ဆက်မှုကအများကတန်တရားဖြစ်နေတယ်လို့ယာယီမဟုတ်ဘဲအငြင်းတမ်းဖြစ်သွားပြီလို့သမ္မတကပြောပါတယ်။ဒါပြင်တူရကီရဲ့ဆီးရီးယားကတ်စ်တွေပေါ်ထိုးစစ်ဆင်ခဲ့တဲ့အတွက်အမေရိကန်ကချမှတ်ထားတဲ့အရေးယူတန်းခတ်မှုတွေဖယ်ရှားပေးခဲ့ကြောင်းနဲ့ဒါကတစုံတရာပြဿနာထပ်မဖြစ်တော့တဲ့အချိန်ထိဖြစ်ကြောင်းသမ္မတကပြောပါတယ်။ Syria Democratic တပ် SDF ဟာအမေရိကန်ရဲ့ IS တွေကြားချိန်မုံးရင်မှာလက်တွဲတိုက်ခိုက်ခဲ့သူတွေဖြစ်ပါတယ်။ဒါပေမဲ့တူရကီကတော့သူ့နိုင်ငံတွင်ခွဲထွက်ရေးသမားတွေအတွက်ပုံကန့်လှုပ်ရှားနေသူတွေနဲ့ဆက်နွယ်နေတဲ့အကြမ်းဖက်သမားအဖြစ်သဘောထားတာပါ။SDF တပ်ဖွဲ့ပြောခွင့်ရကလည်း SDF ဗိုလ်ချုပ်ကြီးမာဆူလမ် FD ရဲ့သမ္မတထရမ့်ကိုကျေးဇူးတင်ကြောင်းထုတ်ပြန်တဲ့ကြေညာချက်ကိုသူ့ရဲ့ Twitter မှာရေးပါတယ်
။ဆီးရီးယားမှာရှိတဲ့ရုရှားတပ်တွေဗိုလ်ဒူနေကတူရကီနယ်စပ်နားမှာကိန်းလှည့်နေတာတွေ့ကြရပါတယ်။ဒါဟာရုရှားနဲ့တူရကီတို့ကြားကြားထားတဲ့သဘောတူညီချက်အရခါစ်တိုက်ခတ်ရေးသမားတွေစုခွာပြီးတော့တေးချအောင်ကိန်းလှည့်နေတာပါ။ဒီသဘောတူညီမှုဟာကြီးမားတဲ့အောင်မြင်မှုလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောထားတယ်လို့ဒီလာဆန်းလုံးကခါစ်တပ်တွေကိုတူရကီကထိုးစစ်ဆင်တဲ့အချိန်အမေရိကန်ကတူရကီပေါ်ရေယူတန်ခတ်မှုတွေချမှတ်ထားတာကိုပြန်ရုပ်သိမ်းပေးလိုက်ကြောင်းလည်းပြောပါရယ်။ယင်းတော့ကဆီးရီးယားနိုင်ငံရဲ့ဒုံးမှုတွေကိုထိန်းချုပ်ထားတဲ့ကတ်စတက်တွေဟာဒီသဘောတူညီချက်ကြောင့်ဆုံးရှုံးမှုတွေကြီးမားခဲ့ရတယ်လို့အာရဗ်အများစုရှိရာဒီဒေသကိုဦးတည်ပြီးဒရင်နဘတ်ကြာထိုးစစ်ဆင်ခဲ့တဲ့တူရကီကဒီနေရာမှာအပြစ်နေရာယူထားနိုင်မယ်လို့လည်းဒီကတ်စတက်ကရှုမြင်ကြပါရယ်။အင်္ဂါနေ့ကတူရကီနဲ့ရုရှားတို့ဆိုချီမှာရခဲ့တဲ့သဘောတူညီချက်အရကတ်စတက်တွေဟာမိုင်290ကျော်ရှိတဲ့တူရကီနယ်စပ်တစ်လျှောက်18မိုင်လောက်အတွင်းကိုစုပေးရမှာဖြစ်တဲ့အတွက်သူတို့ရဲ့မြို့ကြီးတချို့ပါပါသွားတာမို့သူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးရဖို့မျှော်လင့်ချက်တွေပြတ်ပြဲကုန်ပါတယ်
။ American သမ္မတဒေါ်နယ်ထရမ့်ကသူ့တဲ့နိုင်ငံရေးရအကျိုးရှိစေမယ့်စုံစမ်းမှုတွေလုပ်ပေးအောင် Ukraine ကိုဖိအားပေးဖို့ကြိုးစားတာနဲ့ပတ်သက်တဲ့အရေးပါတဲ့စစ်ဆင်တဲ့တွေပေးအပ်ဖို့သမ္မတထရမ့်ကိုတရားဆက်ဆွနိုင်ရေးလုပ်နေတဲ့ Democrat တွေကနိုင်ငံခြားရေးဌာနကိုပို့ထူးနေမှာဆင့်ခေါ်စာပို့ပါတယ်။သမ္မတပေါ်တရားဆွနိုင်ရေးစုံစမ်းမှုတွေနဲ့ဓာတ်ရိုက်ပတ်သက်နေတဲ့ email တွေ text message တွေတန်တမာရေးဆက်သွယ်ပြောဆိုမှုတွေနဲ့တခြားအချက်လက်တွေကိုနိုင်ငံခြားရေးဌာနကထုတ်မပေးသေးဘူးလို့လွှတ်တော်မှတွေကပြောပါတယ်။ဒီအချက်လက်တွေဟာသူတို့ရဲ့စုံစမ်းစစ်ဆေးမှုအတွက်အဓိကကျနေကြောင်းအောက်လွှတ်တော်ရေးရကိုစားပြုကော်မတီ3ရက်ရဲ့ဥက္ကဋ္ဌတွေဖြစ်တဲ့စုံစမ်းထောက်လှမ်းရေးဆိုင်ရာဥက္ကဋ္ဌ Adam Schiff နိုင်ငံခြားရေးဆိုင်ရာဥက္ကဋ္ဌ Elliot Engel နဲ့ကြီးကြပ်ရေးဆိုင်ရာဥက္ကဋ္ဌကယ်ရိုလိုင်းမယ်လိုနီတို့ကပြောပါတယ်သမ္မတကယူကရိန်းကိုစုံစမ်းခိုင်းတဲ့ဟာတိုင်းပြည်အတွက်မဟုတ်ဘဲသူ့ကိုယ်ကျိုးအတွက်တက်တက်ဖြစ်တယ်ဆိုတာကိုစုံစမ်းနေတာဖြစ်ပါတယ်စုံစမ်းရေးကော်မတီကနိုင်ငံခြားရေးဌာနကိုတောင်းဆိုနေတဲ့ထဲမှာဇူလိုင်လတုန်းကယူကရိန်းသမ္မတနဲ့သမ္မတထရမ့်တို့တယ်လီဖုန်းဆက်သွယ်ပြောမပြောကြားခင်နဲ့ပြောကြားပြီးနောက်ပိုင်းအမေရိကန်တန်တမန်တွေနဲ့ယူကရိန်းအရာရှိတွေကြားဆက်သွယ်ပြောဆိုတဲ့အချက်လက်တွေပါဝင်ပါတယ
်ဥရောပသမဂ္ဂ EU ကနေဒီတဲ့နိုင်ငံတို့ထွက်ရမယ် Brexit နောက်ဆုံးရက်ကိုရွှေ့ပေးဖို့EU ဖွဲ့ဝင်နိုင်ငံတွေဗိုလ်ဒူးတွေကသဘောတူလိုက်ပေမဲ့ပြည်ထောင်နိုင်ငံရေးအကြက်တဲကိုဖြေရှင်းဖို့ဘယ်လောက်ကြာကြာအချိန်ပေးရမလဲဆိုတဲ့ပေါ်မှာတော့သဘောတူညီချက်မရကြသေးပါဘူး။ပ ီးခဲ့တဲ့တင်ဘက်က EU ခေါင်းဆောင်တွေနဲ့ရထားတဲ့ Brexit ဆိုင်ရာသဘောတူညီချက်ကိုပြည်ထောင်စုလွှတ်တော်အမတ်တွေကအလင်းမြန်ထောက်ခံကြဖို့ဝန်ကြီးချုပ် Boris Johnson အနေနဲ့ကြိုးစားစည်းရုံးနေရတယ်လို့တမန်ချက်မတိုင်ခင်ရွေးကောက်ပွဲစောကျင်းပဖို့လည်းတွန်းအားပေးနေပါတယ်Brexit နောက်ဆုံးသတ်မှတ်ရက်ကအော်တိုဘာလ31ရက်နေ့ကနေမရွှေ့ကျင်ဘူးဆိုတာဝန်ကြီးချုပ်ဂျွန်ဆန်ကဥရောပကောင်စီအကူထက် Donald Tusk ကိုဗိုလ်ဒူးနေကပြောတယ်လို့ဥရောပသတင်းရှင်းမြစ်တစ်ခုကပြောပါတယ်။ဒါပေမဲ့လည်းဒီတင်ဘက်ကကနဦးပန်ကြားထားတဲ့အတိုင်းနောက်ဆုံးရက်ကိုဇန်နဝါရီလ31ရက်နေ့အထိရွှေ့ဆိုင်းပြီးအတည်ပြုကြဖို့ EU သံမတ်ကြီးတွေကို Donald Tusk ကအဆိုပြုထောက်ခံထားပါတယ်။ EU သံမတ်ကြီးတွေဗိုလ်ဒူးနေကစီဝေးလုပ်ကြပြီးရက်တိုးပေးဖို့မူဝါဒဖြင့်သဘောတူကြတယ်လို့ဒါဝန်ရှိသူအတော်များများနဲ့တန်တမန်သတင်းရှင်းမြစ်တွေက AFP သတင်းဌာနကိုပြောပါတယ်။ဒါပေမဲ့ပြင်သစ်နိုင်ငံကရက်တူတူပဲရွှေ့ဆိုင်းပေးချင်တာကိုလူသိရှင်ကထုတ်ပြောထားတာနဲ့အတူဘယ်လောက်ကြာကြာရက်တူပေးမယ်ဆိုတဲ့ပေါ်သဘောတူညီချက်မရခဲ့ကြတာပါ။နောက်ဆုံးရက်ကိုသတင်းနှစ်ပတ်ပဲပြင်သစ်ကတိုးပေးချင်တာလို့တချို့သတင်းတွေကပြောပါရခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညไทโดมีเตอร์40กิโลเฮิรตซ์คอนเลต13ญาไทโดมีเตอร์51กิโลเฮิรตซ์5805เนี่ยไทโดมีเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တရားမနေ့ကသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်ကုလသမဂ္ဂအထွေထွေချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Scherner Bugner ဟာမြန်မာနိုင်ငံမှာတိုက်ခိုက်မှုတွေတွေးထိုးလှုံ့ဆော်မှုတွေနဲ့အမုန်းတရားပွားအောင်လုပ်တာတွေကိုအခိုင်အမာတိုက်ဖြတ်ချဖို့အတွက်တိုက်တွန်းပြောဆိုခဲ့ပါတယ်။84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံလူသားချင်းစာနာထောက်ထားမှုရေးရာနဲ့ယဉ်ကျေးမှုရေးရာတက်တရာကော်မတီမှာဗိုလ်တဖူးနေကပြုလုပ်တဲ့32ချိန်မြောက်အစည်းအဝေးမှာအဲ့ဒီလိုတိုက်တွန်းခဲ့တာပါ။1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေကိုပြင်ရမယ်လို့လဲ Miss Bugner ကပြောခဲ့ပေမဲ့အစည်းအဝေးတက်ရောက်လာတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်တူဆွမ်းကတော့နိုင်ငံသားဖြစ်ခွင့်ကိုအဲ့ဒီ1982ခုနှစ်ဥပဒေအရပဲဆက်ပြီးလုပ်သွားမယ်လို့အခိုင်အမာထပ်ပြောခဲ့ပါတယ်။အစည်းအဝေးတက်ရောက်လာသူတွေထဲမြန်မာအပြင်တခြားနိုင်ငံ17နိုင်ငံကတန်တမန်တွေပြောဆိုကြတဲ့အထက်မှာအထူးကိုယ်စားလှယ်အခမ်းကဏ္ဍနဲ့လှုပ်ဆောင်ချက်ကိုထောက်ခံပြောဆိုခဲ့ကြပါတယ်။ဒါ့အပြင်ဒုက္ခသည်တွေဘေးကင်းလုံခြုံတိုက်ခါရှိစွာကိုယ်သဘောနဲ့ကိုယ်ပြန်လည်နိုင်ရေးအရေးကြီးတယ်ဆိုတာတန်တမန်အများစုကပြောသွားခဲ့တယ်လို့ဒီလိုအခြေအနေတွေဖန်တီးဖို့မြန်မာအစိုးရမှာတာဝန်ရှိတယ်လို့ဆိုပါတယ်ဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးမှထုတ်လွှင့်ပေးမှာဖြစ်ပါတယ
်အာရှဒေသမှာနောက်ကွာရဲ့အရေးပါတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်လာနေတဲ့အိန္ဒိယနိုင်ငံနဲ့ကာကွယ်ရေးဆိုင်ရာဆက်ဆံရေးအားကောင်းခိုင်မာအောင်လုပ်ဖို့ဖိလစ်ပိုင်နိုင်ငံကသဘောတူလိုက်ပါတယ်ဒီဥနိုင်ငံနဲ့ယာယီနေတဲ့ဆက်ဆံရေးရုပ်တရက်ပြိုကွဲသွားမယ်ဆိုရင်နိုင်ငံသားထောက်ခံမှုရရှိနိုင်ရင်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်အခုလိုလှုပ်လာတာပါကာကွယ်ရေးနဲ့လုံခြုံရေးဘက်မှာဗိုလ်ကြီးအနီးကပ်လက်တွဲလှုပ်ဆောင်သွားဖို့အိန္ဒိယနဲ့ဖိလစ်ပိုင်သမ္မတတွေပြီးခဲ့တဲ့တရင်ဘက်ကဆုံးဖြတ်ခဲ့ကြတာပါ။အာရှပစိဖိတ်ဒေသမှာအလင်းမြန်ပြောင်းလဲလာနေတဲ့ပထဝီနိုင်ငံရဲ့အခင်းအကျင်းတစ်ခုလို့ဖိလစ်ပိုင်သမ္မတရုံးကကင်မွတ်တက်ခေါ်ဆိုတဲ့အခြေအနေရှိနေချိန်မှာပဲပူးပေါင်းဆောင်ရွက်ဆုံးဖြတ်ကြတာဖြစ်ပါတယ်။ကာကွယ်ရေးဘက်အစိမ့်တင်ရေးဖိလစ်ပိုင်နိုင်ငံရဲ့အစီအစဉ်တစ်ခုမှာအိန္ဒိယခန့်ကဏ္ဍကိုဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကကြိုဆိုတဲ့အကြောင်းအိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့ဖိလစ်ပိုင်ခီးစဉ်ပြီးဖိလစ်ပိုင်သမ္မတရုံးရဲ့စနစ်ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။2016ခုနှစ်မှာအာဏာရလာပြီးတဲ့နောက်သမ္မတဒူတာဒေးဟာတရုတ်နဲ့ဆက်ဆံရေးကောင်းအောင်လုပ်ဆောင်လာပေမဲ့အခုတော့တခြားနိုင်ငံတွေနဲ့ဆက်ဆံရေးကောင်းဖို့လည်းလုပ်လာတာပါ။တောင်တရုတ်ပင်လယ်တွင်ရေပြင်နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်လို့ငြင်းပွားနေတာမှာတရုတ်ကဖိအားပို့ပေးလာမှာကိုစိုးရိမ်လာကြောင်းဖြစ်ပါတယ်။အိန္ဒိယနိုင်ငံကလည်းတရုတ်နဲ့အဆင်ပြေမှုတွေရှိနေပြီးတရုတ်ရဲ့ရေပြင်နယ်မြေပိုင်ဆိုင်မှုချက်ထွင်လာတာကိုတံပြန်တဲ့အနေနဲ့အမေရိကန်အပါအဝင်တခြားနိုင်ငံတွေနဲ့လက်တွဲလုပ်ဆောင်လာနေတာဖြစ်ပါတယ်။
အတိုက်ခံ sorry သတင်းသမား Jamal Khashoggi အသက်ခံရမှုနဲ့ပတ်သက်ပြီးနိုင်ငံတော်များများရဲ့တပိတ်မှောက်တာခံနေရတဲ့ Saudi Arabia အစိုးရရဲ့နှစ်ပတ်လည်ဗန္ဓာငွေကြေးဆိုင်ရာညီလာခံကို American ဘဏ္ဍာရေးဝန်ကြီး Stephen Mnuchin ဦးဆောင်တဲ့ American Coast လက်အဖွဲ့တက်ရောက်မှာဖြစ်ပါတယ်။ Washington Post သတင်းစာမှာပင်တိုင်ဆောင်ပါရေးသူ Khashoggi ဟာ2018 October 2ရက်နေ့ကတူရကီနိုင်ငံ Istanbul မြို့က Saudi ကောင်စီရုံးမှာအသက်ခံခဲ့ရတာပါ။ကျရှုကြီးအသက်ခံရမှုနဲ့ပတ်သက်ပြီးနိုင်ငံတကာကစိတ်ဆိုးဒေါသထွက်ခဲ့ကြတဲ့နောက်မနစ်ကဒါဗိုးစ်မှာကျင်းပတဲ့ FII အနာဂတ်ယင်းနှိမ့်မြှုပ်နှံမှုအစီအစဉ်ကြီးလာခံကိုကမ္ဘာတစ်လွှားကစီးပွားရေးလုပ်ငန်းရှင်ကြီးတွေအရာရှိတွေကမတက်ရောက်ခဲ့တဲ့ဒိတ်မှောက်ခဲ့ကြပါတယ်။ဒါပေမဲ့ဒီနှစ်ကြီးလာခံကိုတော့ဝန်ကြီးမနူချင်းက Saudi Arabia ရဲ့မဟာမိတ်ဖြစ်တဲ့ American ပြည်ထောင်စုကိုစားတက်ရောက်မှာဖြစ်ကြောင်းဗန္ဓာရေးဝန်ကြီးဌာနပြောခွင့်ရကပေါ်တဖူးနေမှာပြောပါတယ်။ဒီပွဲကိုတက်ရောက်မဲ့အကြီးတန်းကိုယ်စားလှယ်တွေထဲမှာသမ္မတဒေါ်နယ်ထရန့်မြတ်တမက်ဖြစ်သူအချံပေးပုဂ္ဂိုလ်ဂျယ်ရက်ကိုရှနာနဲ့ပါဝင်မှာဖြစ်ကြောင်း New York Times ကရေးပါတယ်။ဒါပြင်အမေရိကန်နိုင်ငံသားဌာနအီရန်မူဝါဒရေးအဆိုင်အထူးတန်တမန် Brian Hook လည်းတက်ရောက်မယ်လို့ဖော်ပြထားပါတယ်။ Saudi Arabia နိုင်ငံအတွက်နိုင်ငံသားရင်းနှီးမြှုပ်နှံမှုကိုဆက်ဆောင်မဲ့ဒီညီလာခံကိုရှေ့သတင်းပတ်ထင်မှာစတင်မှာဖြစ်ပြီးနိုင်ငံတကာစီးပွားရေးလုပ်ငန်းကြီးတွေဖြစ်တဲ့ Goldman Sachs JP Morgan Chase နဲ့ City Group တို့ကလည်းသူတို့ရဲ့ထိတ်တန့်မှုဆောင်အရာရှိကြီးတွေကိုဆက်လုပ်မှာဖြစ်ပါတယ်။ဒါပြင်အိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့ Pakistan ဝန်ကြီးချုပ် Imran Khan တို့လည်းတက်ရောက်ဖို့ရှိပါတယ်
။တမယိုးကျစူပါကွန်ပျူတာတွေနှစ်ပေါင်း1000ကျော်အောင်ချိန်ယူလုပ်ဆောင်ရမယ့်တွက်ချက်မှုတွေကိုစမ်းသပ်ဆဲ Quantum Processor တခုကကြီးမားတဲ့တွက်ချက်မှုတခုနဲ့မိနစ်ပိုင်းတွေအတွင်းပြီးအောင်လုပ်နိုင်ပြီလို့ဆိုပြီးဤပညာဆိုင်ရာသမိုင်းဝင်အောင်မြင်မှုတခုရလိုက်ပြီဖြစ်တဲ့အကြောင်း Google ကုမ္ပဏီကကြေညာပါတယ်။Google ကဗိုလ်ထူးနေမှာကြေညာတဲ့နောက်မျိုးဆက် quantum တွက်ချက်လုပ်ငန်းအောင်မြင်မှုဟာအသိဉာဏ်တုနည်းပညာ computer ဘာသာစကားရေးတဲ့နည်းပညာရေယူပို့ဆောင်ရေးနဲ့စီးပွားဆိုင်ရာဖွံ့ဖြိုးတိုးတက်ရေးတို့မှာကြီးမားတဲ့ဖြစ်ထွန်းတိုးတက်မှုတွေရလာစေမယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။ဒါပေမဲ့ Google ရဲ့ပြိုင်ဘက်ကုမ္ပဏီတစ်ခုဖြစ်တဲ့ IBM ကတော့ဒီကြေညာချက်ရဲ့အဓိကအပိုင်းတစ်ခုပေါ်ပြန်ငင်းချက်ထုတ်ပါတယ်။တခုတည်းသောတွက်ချက်မှုကိုဒီ processor ကပြီးအောင်လုပ်နိုင်စွမ်းဟာအကန့်အသတ်ရှိနိုင်ပေမဲ့လည်းဒါဟာပထမအဆင့်ပါပဲလို့ Google ကဆိုပါတယ်။Google ရဲ့မှုဆောင်ရာရှိချုပ် Sundar Pichai ကပထမဆုံးလေယာဉ်ဟာ12စက္ကန့်ပဲပြန်နိုင်ခဲ့ပါတယ်။ဆိုတော့အဲ့ဒါအတွက်လက်တွေ့ကျတဲ့အသုံးချမှုမရှိပါဘူး။ဒါပေမဲ့လေယာဉ်တစ်စင်းပြန်တန်းအောင်လုပ်လို့ရနိုင်ခြင်းရှိတယ်ဆိုတာအဲ့ဒါကသက်သေပြခဲ့ပါတယ်လို့ပြောပါတယ်။ Quantum ယူပဗေဒပေါ်အခြေခံနဲ့ Quantum Computer နည်းပညာဟာတည်င်းအချက်လက်တွေကို Computer တည်င်းအချက်လက်နည်းပညာပို့ပြီးအရှိန်မြင့်လာစေဖို့အတွက်စမ်းသပ်နေတဲ့နည်းပညာတစ်ခုဖြစ်ပါတယ်ခင်ဗျာ။
ချတာပရိနေမနဲ့ထိတ်တန်းရအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့တာပါအခုသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုစက်တိုက်နာဆင်ကြရမှာပါပထမဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကသူ့ရဲ့ဂျပန်နိုင်ငံခီးစဉ်တွင် The Asian Nikkei Review သတင်းဌာနနဲ့အင်တာဗျူးကြောင်းနာဆင်ရပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကရခိုင်အရေးမှာအကြမ်းဖက်သမားအစုအဖွဲ့တွေကြောင့်ဖြစ်ပေါ်နေတဲ့ပြဿနာတွေကိုနိုင်ငံတော်တိုင်ဝမ်ကလေးပီးစဉ်းစားခြင်းမရှိလို့စိတ်ပျက်မိကြောင်းနဲ့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးဆိုင်ရာစိုးရိမ်ပူပန်မှုတွေရှိနေတယ်ဆိုတာကိုလည်းသူ့အနေနဲ့နားလည်ကြောင်းပြောပါရယ်ဂျပန်နိုင်ငံတိုကျိုမြို့မှာဂျပန်အေဂရစ်နာရူဟီတိုရဲ့ဘေးသိက္ခာပွဲကိုတက်ရောက်ပြီးတရက်ကြာမှာ The Nikkei Asian Review သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှသူကရခိုင်အရေးနဲ့အတူမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးနဲ့နိုင်ငံခြားဆက်ဆံရေးကိစ္စတွေကိုလည်းဖြေကြားဆွေးနွေးခဲ့ပါတယ်။အပြည့်အစုံကိုဆက်လက်တင်ပြလိုပါရခင်ဗျာ။ဂျပန်အေဂရစ်နာရူဟီတိုရဲ့ဘေးသိက္ခာပွဲအပြီးနောက်တစ်ရက်အောက်တိုဘာလ23ရက်နေ့မှာတိုကျိုမှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာ The Nikkei Asian Review Editor ချုပ်တက်ဆူယာအီဂူချီရဲ့ရခိုင်အရေးကိစ္စမေးမြန်းချက်ကိုအခုလိုဖြေကြားခဲ့ပါတယ
် Well we have been trying we were aware of the fact that there were long term problems in the Rakhine ever since we came into the administration it is not a religious issue as some people are
ကျမအစိုးရတက်လာကြတဲ့ကရခိုင်ပြည်နယ်မှာရေရှည်ဖြစ်ရှိရမယ့်ပြဿနာတွေရှိနေတယ်ဆိုတာသိနေပါတယ်ကျမတို့အစိုးရက2016ခုနှစ်မတ်လမှာအာဏာရခဲ့ပြီးတဲ့နောက်မေလတည်းမှာပဲရခိုင်မှာတရားဥပဒေစိုးမိုးရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မရှင်ကိုဖွဲ့ခဲ့တယ်တရားဥပဒေစိုးမိုးမှုမရှိရနဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျတာကြောင့်ဒီပြဿနာတွေကိုရေရှည်ဖြေရှင်းရမယ်လို့ကျမတို့နားလည်ထားခဲ့ပါတယ်။ဒီပြဿနာဟာတချို့လူတွေထင်နေသလိုဘာသာရေးပြဿနာမဟုတ်ပါဘူး။စီးပွားရေးနဲ့လူမှုရေးပြဿနာပါ။စီးပွားရေးကျက်တဲမှုနဲ့အတူလူမှုရေးစီးပွားရေးပြဿနာတွေဖြစ်ပေါ်လာတာပါ။ရခိုင်ဟာအစည်းအဝေးဆုံးပြည်နယ်တစ်ခုဖြစ်ပေမဲ့လည်းစီးပွားရေးအလားအလာတွေအများကြီးရှိနေပါတယ်။နေလဲမှန်မှန်နဲ့ဖွံ့ဖြိုးတိုးတက်မှုမရှိကြတာလေပါ။ဒါကြောင့်လူမှုရေးပြဿနာတွေဖြေရှင်းပေးဖို့ Coffee Anan ကိုချင်းကပ်ပြီးတော့ Commission တရက်ထူထောင်ခဲ့တာပါ။ကျမတို့ဒီလိုလှုပ်ပြီးပြီးချင်းမဲ့အကြမ်းဖက်တိုက်ခိုက်မှုပထမဆုံးစဖြစ်တော့တာပါပဲ။ဒီလိုဆိုတော့ငင်းချင်းမလိုလားတဲ့လူစုတွေရခိုင်ပြည်နယ်ထဲမှာရှိနေတယ်လို့ကျမတို့မြင်မိပါတယ်။ဘာဖြစ်လို့လဲဆိုတော့အကြမ်းဖက်သမားအများစုဟာပြဿနာတွေတဲကနေရှင်းတဲ့ကြီးထွားလာရတာဖြစ်ပါတယ်
။မြန်မာနိုင်ငံရေးမှာအရေးပါတဲ့အခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ရှိလာမဲ့ရွေးကောက်ပွဲမတိုင်ခင်အခြေခံဥပဒေပြင်ဆင်ရေးဖြစ်နိုင်မဖြစ်နိုင်မေးမြန်းချက်အပေါ်မှာလည်းတောင်ဆန်းစုကြည်ကအခုလိုဖြေကြားခဲ့ပါတယ
် At the moment of course our democracy is not complete to give a very very obvious example 25% of our representatives are not elected
အခုလောလောဆယ်မှာတော့ကျမတို့ရဲ့ဒီမိုကရေစီစနစ်ကမပြည့်စုံသေးပါဘူးရွေးကောက်မခံရပဲရှိနေတဲ့လွှတ်တော်တွေကအခုစလဲ25ရာခိုင်နှုန်းကတိတ်ထင်ရှားတဲ့ဥပမာတစ်ခုပါပြည်စုံတဲ့ဒီမိုကရေစီစနစ်ရှိဖို့ကိုယ်စားလှယ်တွေအားလုံးရွေးကောက်ခံတွေဖြစ်ဖို့လိုပါတယ်။ဒါကအခြေခံပါပဲ။ပြည်သူလူထုတွေရဲ့လက်ထဲအချုပ်အခြာအာဏာရှိစေဖို့အတွက်ပြင်ဆင်ဖို့လိုနေသေးတဲ့အခြေခံဥပဒေတွေကတခြားအချက်တွေလည်းရှိနေပါသေးတယ်။ဒါပေမဲ့ဒီလိုပြင်ဆင်တဲ့အခါမှာညီညွတ်ရေးနဲ့တည်ငြိမ်မှုကိုမထိခိုက်စေဖို့ကိုလည်းတည်တည်ထားရမှာဖြစ်ပါတယ်။
ဒါပြင်နောက်နေ့ရွေးကောက်ပွဲမတိုင်ခင်အခြေခံဥပဒေပြင်ဆင်ရေးပြောဖို့ခက်ကြောင်းနောက်လာမယ့်ရွေးကောက်ပွဲမတိုင်ခင်တစ်နှစ်အတွင်းအခြေခံဥပဒေပြင်ဆင်နိုင်လိမ့်မယ်ဆိုတဲ့မျှော်လင့်ချက်မပေးချင်ကြောင်းတောင်ဆန်းစုကြည်ကပြောပါရယ် NLD ဆိုရလက်အောက်မှာနိုင်ငံရေးနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုနှိမ့်ကွေးနေတယ်လို့ဝေဖန်နေကြတဲ့ကိစ္စနဲ့တချို့အာရှနိုင်ငံတွေရဲ့စီးပွားရေးတိုးတက်အောင်ပြုလုပ်ရမှာဒီမိုကရေစီအစိုးရလက်အောက်မှာထဲအာဏာနဲ့အုပ်ချုပ်တဲ့အစိုးရတွေလက်အောက်မှာပိုပြီးကောင်းအောင်လုပ်နိုင်တယ်လို့လေ့လာသုံးသပ်မှုတွေရှိနေတဲ့ကိစ္စနဲ့ပတ်သက်ပြီးမေးမြန်းချက်အပေါ်မှာလည်းတောင်ဆန်းစုကြည်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါရစေ
I think we go for sustainability speed and sustainability is much much preferable so we want to go for the kind of changes
ကျမတို့ကရေရှည်တည်တံ့ရေးကိုဦးစားပေးပါတယ်မြန်မာနဲ့ရေရှည်တည်တံ့တာနှစ်ခုမှာရေရှည်တည်တံ့တာကိုပိုသဘောကျပါတယ်ဒါကြောင့်ရေရှည်တည်တံ့တဲ့အပြောင်းလဲတွေလှုပ်ချင်ပါတယ်တိုင်းပြည်ရဲ့ညီညွတ်ရေးနဲ့တည်ငြိမ်ရေးကိုမထိခိုက်စေတဲ့နည်းလမ်းတွေနဲ့လှုပ်ဆောင်ချင်ပါတယ်ဒါပါကိုဆိုလိုတယ်လေဆိုတော့နှင်းနှင်းနဲ့သွားဖို့လိုရင်နှင်းနှင်းသွားရမှာပါ
မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ဖို့အခြေခံအဆောက်အုံတိုးတက်ရေးကဏ္ဍမှာဂျပန်နိုင်ငံရဲ့အကူအညီပေးနိုင်တဲ့အခမ်းအနားကိုဘယ်လိုမျှော်လင့်ထားသလဲဆိုတဲ့မေးမြန်းချက်အပေါ်မှာလည်းမြန်မာနိုင်ငံအတွင်းဆက်သွယ်ရေးနဲ့စွမ်းအင်ကဏ္ဍတိုးတက်ရေးဟာအရေးကြီးဆုံးဖြစ်ကြောင်းဂျပန်နိုင်ငံကစွမ်းအင်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုစိတ်ဝင်စားမယ်ဆိုရင်နှစ်ဖက်အကျိုးရှိစေမယ့်သဘောတူညီချက်မျိုးရရှိဖို့အတူလက်တွဲလှုပ်ဆောင်နိုင်ကြောင်းလည်းဒေါက်ဆန်းစုကြည်ကပြောပါတယ်မြန်မာနိုင်ငံအတွင်းကြီးထွားလာနေတဲ့တရုတ်နိုင်ငံရဲ့ဩဇာလွှမ်းမိုးမှုအပေါ်ဘယ်လိုမြင်ပါသလဲဆိုတဲ့မေးခွန်းကိုတော့သူကအခုလိုဖြေကြားခဲ့ပါတယ်
။ We see China as a friend as we see Japan as a friend and I think it is not the right way to make
ဂျပန်ကိုမိတ်ဆွေဖြစ်မြင်တယ်လို့တရုတ်ကလည်းမိတ်ဆွေလို့သဘောထားပါတယ်။ဘယ်မိတ်ဆွေကိုရွေးရမလဲဆိုပြီးရွေးချယ်ခိုင်းတာမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့ထင်ပါတယ်။ကျမတို့နိုင်ငံကဗတ်မလိုက်တဲ့အနေအထားမှာရပ်တည်နေလာခဲ့တာပါ။ကျမထင်လွတ်လပ်ရပြီကတည်းကဆိုရင်ဗတ်မလိုက်တဲ့နိုင်ငံသားရေးမူဝါဒနဲ့ယက်တိလာနေရပါမြန်မာနိုင်ငံဟာသိငင်ပြီးတော့အဖွံ့မျိုးစဲနိုင်ငံလေးဖြစ်တာကြောင့်ဖြစ်စီကျင်းစလို့လှုပ်ခိုင်းလို့ရတဲ့အနေအထားမျိုးတော့မရှိပါဘူ
းနောက်ဆုံးအနေနဲ့ဒေါက်ဆန်းစုကြည်ရဲ့နေရာမှာစက္ကန့်မဲ့သူဘယ်သူဖြစ်မလဲဆိုတဲ့မေးမြန်းချက်အပေါ်မှာတော့လူများသိထားတဲ့အတိုင်း NLD ပါတီမှာတိကျတဲ့ယာရုအစဉ်တွေရှိကြောင်းဒီလိုဆက်ရှိနေမယ်လို့မျှော်လင့်မိကြောင်းပါတီတွင်ယာတုအဆင့်တွေပုံမှန်နဲ့တည်ငြိမ်တဲ့အဆင့်ဆင့်တိုးတက်မှုဖြစ်လာလိမ့်မယ်လို့မျှော်လင့်ထားကြောင်းပြန်လည်ဖြေကြားထားကြောင်းပါခင်ဗျာဗီယိုအမေရိကန်အသံမြန်မာပိုင်းစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာနောက်ထပ်သတင်းတစ်ပုဒ်ကိုလည်းပြောပြချင်ပါတယ်မြန်မာနိုင်ငံမှာသွေးထုတ်လုံဆော်တာနဲ့အမုန်းပွားအောင်လုပ်တာတွေကိုအရက်ဖက်နဲ့စစ်ပအာဏာပိုင်တွေအခိုင်အမာတညီတညွတ်ထဲဆန့်ကျင်ရလိမ့်မယ်လို့ကုလသမဂ္ဂတွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတီးရှရနာဘူဂျနာကပြောပါရတယ်။1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုပြန်ပြေးပြုပြင်ဖို့လိုတယ်လို့လည်းထောက်ပြပါရတယ်။မြန်မာတမတ်ကြီးကတော့နိုင်ငံသားဖြစ်ရေးကို1982ခုနှစ်ဥပဒေအရပဲဆက်လုပ်သွားမယ်လို့တုံ့ပြန်ခဲ့ပါရတယ်။84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံလူသားချင်းစာနာထောက်ထားရေးဆရာရေးရဆိုင်ရာနဲ့ရည်ရွယ်မှုရေးရာတတိယကော်မတီ32ချိန်မြောက်အစည်းအဝေးမှာဗိုလ်ထုတ်ကပြောဆိုသွားကြတာတွေကိုကောက်နှုတ်ဆွစီပြီးကိုကျော်ကျော်သိန်းကပြောပြပေးပါမယ်ခင်ဗျာ
။အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာဟာထွေထွေညီလာခံတတိယကော်မတီမှာမြန်မာနိုင်ငံတွင်အခြေအနေရရနဲ့ပတ်သက်လို့တင်ပြပြောဆိုသွားတာဖြစ်ပြီးအထူးသဖြင့်တော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အလေးထားပြောဆိုသွားတာပါတိုက်ခိုက်မှုတွေနဲ့အခိုင်အမာရှိထားပြီးသားခွဲခြားဆက်ဆံမှုတွေရဲ့အကြောင်းရင်းတွေကိုဂရင်းတွဲဖြေရှင်းဖို့ကြီးမားတဲ့လှုပ်ဆောင်မှုလိုအပ်တယ်လို့မစ်ဘူဂနာကထောက်ပြပြီးအဓိကလှုပ်ဆောင်တဲ့နာတစ်ခုကိုအခုလိုအကြံပြုသွားပါတယ
် An essential step in this direction will be for civilian and military authorities
ဒီလမ်းကြောင်းမှာအထူးအရေးပါတဲ့အဆင့်ကတော့တွေးထိုးလှုပ်ဆောင်တာနဲ့အမုန်းပွားအောင်လုပ်တာတွေကိုအရက်ဖက်နဲ့စစ်ဖက်အာဏာပိုင်တွေအနေနဲ့အခိုင်အမာတညီတညွတ်ထဲဆန့်ကျင်သွားကြဖို့ဖြစ်ပါတယ်ဒီလှုပ်ဆောင်ချက်နဲ့အတူအားလုံးကြဲကြဲပြတ်ပြတ်ပါဝင်တဲ့ပွင့်လင်းမြင်သာမှုရှိတဲ့လက်လန်းမီတဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုကိုအားပေးမြှင့်တင်ပြီးအတူတကွအကောင့်ထဲဖော်ရပါမယ်။ဒါမှသာဒီလုပ်ငန်းစဉ်ဟာနိုင်ငံတော်ညီညွတ်စေတဲ့လှုပ်ဆောင်ချက်တစ်ခုဖြစ်လာစေမှာပါ
။ရခိုင်အရေးအစိုးရကအကောင့်ထဲဖော်လှုပ်ဆောင်နေတာတွေကိုမစ်ဘူဂနာကအတိအမှတ်ပြုထည့်ပြောသွားသလိုရခိုင်ပြည်နယ်ကလူမှုဝန်ပိုင်းအားလုံးအတွက်လူခွင့်ရေး၊ဂုဏ်သိက္ခာနဲ့ဘေးကင်းလုံခြုံရေးအာမခံချက်ရှိစေဖို့နောက်ထပ်လှုပ်ဆောင်ရွေးရှိသေးတာကိုလည်းထောက်ပြပါရစေ။နိုင်ငံသားပြုတ်ခွင့်လျှောက်ထားခြင်းနဲ့ဆုံးဖြတ်တဲ့လုပ်ငန်းစဉ်ကိုရိုးရှင်းလွယ်ကူအောင်လုပ်ဖို့နဲ့အလင်းမြန်လုပ်ဖို့အဆိုပြုချက်တွေကိုအစိုးရကအပြုသဘောဆောင်တုတ်ပြန်ထားတဲ့ပေါ်မင်းစ်ဘူဂနာကကြိုးဆိုပြီးဒါကိုအကောင့်ထဲပေါ်ရပါတော့မယ်လို့ဆိုပေမဲ့ ဥပဒေနဲ့ပတ်သက်ပြီးတော့အခုလိုထောက်ပြသွားပါတယ
် But this remains predicated on the 1982 citizenship law
ဒါပေမဲ့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေမှာဒီကိစ္စဟာကန့်သတ်ချက်အဖြစ်ဆက်ရှိနေသေးပါဒီဥပဒေဟာခွဲခြားဆက်ဆံမှုမရှိရေးနိုင်ငံမဲ့ဖြစ်မှုတားဆီးလျှော့ချရေးနဲ့ဆက်ဆက်တဲ့အဓိကကိစ္စရပ်တွေမှာနိုင်ငံတကာစံနှုန်းတွေနဲ့ကိုက်ညီမှုမရှိတာကြောင့်ပြန်ပြီးပြုပြင်ဖို့လိုအပ်ပါတယ်
။ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးဟောက်သူစွန်းကတော့တာဝန်ခံမှုရှိရေးဆိုပြီးမြန်မာအရေးကိုနိုင်ငံတကာတရားရေးအဖွဲ့အစည်းတွေရှေ့မှာစစ်ဆေးဖို့မြန်မာနိုင်ငံတွင်းမှာဘေးကင်းလုံခြုံတဲ့ဒေသ safe zone ထူထောင်ဖို့နဲ့နိုင်ငံသားဖြစ်ချက်ချင်းတတ်မှတ်ဖို့တောင်းဆိုချက်တွေဟာမျှတမှုမရှိသလိုလက်တွေလည်းမကျဘူးလို့တုံ့ပြန်ပြောဆိုပါတယ်။တစ်ဆက်တည်းမှာပဲနိုင်ငံသားဖြစ်ရေးကိစ္စကို1982ခုနှစ်ဥပဒေအရသာဆက်လုပ်သွားမယ်လို့လည်းအခိုင်အမာထပ်ပြောသွားပါတယ်
။ The government of Myanmar has made its position very clear.Citizenship will be granted in accordance with the 1982 citizenship law.
မြန်မာအစိုးရအနေနဲ့ကိုယ့်ရဲ့ရည်တည်ချက်ကိုရှင်းရှင်းလင်းလင်းပြောရပြီးသားပါ။နိုင်ငံသားအဆင့်ကို1982ခုနိုင်ငံသားဥပဒေအရပဲပေးရမှာပါ။အတည်ပြုထားပြီးသားပြန်လာသူတွေအနေနဲ့ပြန်ရောက်တာနဲ့လက်ခံရေးစခန်းတွေမှာကိုယ့်ရဲ့အချက်လက်တွေကိုယူပြီးတဲ့နောက် MVC နိုင်ငံသားစစ်စီရေးကပ်ပြရပါမယ်။MVC နဲ့ပတ်သက်ပြီးနားလည်မှုလွဲမှားနေတာတွေရှိနေပါတယ် MVC ဟာနိုင်ငံသားအဆင့်မရခင်မှာပထမအဆင့်အနေနဲ့အသုံးပြုရမယ်ယာယီအတိမတ်ပြုကပ်ပြားဖြစ်ပါတယ် MVC ကန်ဆောင်ထားတာဟာမြန်မာနိုင်ငံမှာနေထိုင်သူဆိုတာကိုအခိုင်အမာသက်သေပြုမှုတစ်ခုဖြစ်ပါတယ်နိုင်ငံသားဖြစ်ခွင့်လျှောက်ထားတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံဟာအခြားအချုပ်အခြာအာဏာပိုင်နိုင်ငံတွေမှာကျင့်သုံးတာနဲ့အလားတူပဲလုံထုံးလုံနည်းတွေကိုကျင့်သုံးပါတယ်
မြန်မာနိုင်ငံမှာအစင်းရဲဆုံးဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေဖြစ်နေတာကြောင့်လက်ကိုကလေးကစိုးနေပြီးသားအခြေအနေတွေပိုဆိုးလာတာကချင်နဲ့ရှမ်းမြောက်တို့မှာလည်းတိုက်ပွဲတွေပြန်ဖြစ်နေတာကြောင့်အရက်သားတွေကိုအကောက်ွယ်ပေးဖို့လိုတယ်ဆိုတာကိုမစ်ဘူရနာကထည့်ပြောသွားပါတယ်မြန်မာနိုင်ငံရေးမှာစစ်ဖက်ရဲ့အခန်းကဏ္ဍဒီအခြေအနေအောက်မှာရက်ဖက်ခေါင်းဆောင်မှုပိုင်းရင်ဆိုင်နေရတာနဲ့ပတ်သက်လို့လည်းမစ်ဘူကနာကကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကိုအထူးအလေးထားပြီးဖော်ပြပြောဆိုသွားပါသေးတယ်
The preponderant political role of the military in Myanmar remains an obstacle to the ongoing democratic
process. စစ်ဘက်ကမြန်မာနိုင်ငံရေးမှာလွှမ်းမိုးထားတဲ့အခန်းကဏ္ဍဟာအကောင့်ထဲပေါ်နေစေဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာအတားအဆီးတစ်ခုဖြစ်ဆက်ရှိနေသေးပါ။2020ပြည့်ရွေးကောက်ပွဲတွေမတိုင်ခင်ရည်တည်ချက်တွေပိုခိုင်မာအောင်လုပ်နေတာတွေကိုကျမတို့တွေ့မြင်နေရပါပြီ။ဒါဟာအခြေခံဥပဒေပြင်ဆင်ရေးအပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုရှေ့ဆက်ဖော်ဆောင်နေတဲ့အရက်ဖက်ခေါင်းဆောင်မှုပိုင်းအတွက်တိတ်ကိုကြီးမားစွာရင်ဆိုင်နေရတဲ့အခြေအနေဖြစ်ပါတယ်
။အတွင်းမှုချုပ်ရဲ့ထူးခုစလေဟာပြီးခဲ့တဲ့ဇူလိုင်လကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးနိုဝင်ဘာလမှာ6ချိန်မြောက်ခီးစဉ်ဖြစ်တွားရောက်မယ်လို့ဗိုလ်ထူးနှင့်ကုလသမဂ္ဂအစည်းအဝေးမှာထည့်ပြောသွားပါတယ်ခင်ဗျာ
။84ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာဗိုလ်ထူးနှင့်ကပြောဆိုသွားကြတာတွေကိုကိုကျော်ကျော်သိန်းကကောက်နှုတ်စူးစီးတင်ပြထားတာဖြစ်ပါတယ်။အခုဆက်လက်ပြီးမြန်မာနိုင်ငံတွင်းကသတင်းတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေဖြစ်ပြီးဒီကနေ့မှာမင်းပညာမြို့နယ်ကြောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်ဘက်မှာနှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့တယ်လို့တပ်မတော်ရော AA ဘက်ကပြောပါရတယ်။ကြောက်တော်မြို့နယ်ဖြစ်ခဲ့မှုအတွင်းအပေါက်ဝကြေးရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကဆိုပါရတယ်။မင်းပြားမြို့နယ်ကဘုံခွဲမှုဖြစ်စဉ်မှာလက်ကုတ်ရွာသား40ကျော်ကိုမြန်မာစစ်တပ်ဘက်ကယာယီထိန်းသိမ်းပြီးစစ်ဆေးခဲ့တယ်လို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါရတယ်။ဒီအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောင်နိုင်ကွင်ကသတင်းပေးပို့ထားပါရခင်ဗျာ။
ရခိုင်ပြည်နယ်ကြောက်တော်မင်းပြောင်မြောက်ဦးမြို့နယ်တွင်ဘုံဖွဲမှုဖြစ်စဉ်တွေဖြစ်ပွားနေတယ်လို့နောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစုံဦးက VUA ကိုခုလိုပြောပါတယ
်။ဒီလိုရုပ်ရဲ့နောက်မြောက်ဖက်မှာပေါ့နော်။ကန်စောက်တိုင်းဌာနချုပ်တကူကေကအပေါ်ဝဘကနေပြီးတော့မှစိန်ကျောင်းနဲ့ပြန်ပြစ်တာရှိတယ်၄၅ချက်။ကျွန်တော်တို့ပြန်ပြီးတော့မှနောက်လက်နဲ့ချင်းနဲ့ပြန်ပြစ်တာရှိတယ်။အဲနောက်တစ်ခုကလည်းကျွန်တော်တို့လက်ကာရွာနဲ့ဝီတာလီကြားတဲ့ဘန်းပေါ်မှာ၃မြောက်ဆန်ကျောင်းနေထောင်ပြီးတော့မှကားကိုလာတဲ့အခါမှာအဲ့တိုင်းကြားတာပေါ့။အဲ့မှာနည်းနည်းပြစ်ခတ်မှုနည်းနည်းရှိတယ်။ပြင်ဟိုပန်းပြောင်းရဲ့ခြေပဲကျမ်းမှာဖြစ်နေတာတခု
။ဒီမနေ့ကြောက်တော်မြို့နယ်တွင်ကကန်ဆောက်ခြေဆိုင်အမှတ်300အမြောက်တိုက်ရင်ကို AA ဘက်ကနေပြစ်ခတ်တိုက်ခဲ့တဲ့ကြောင်း AA ပြောခွေရခိုင်တုခတ်ကပြောပါတယ်
။ကြောက်တော်ကန်ဆောက်မှာခြေဆိုင်တဲ့ဒီအမှတ်300ပေါ့။ဒီကျွန်တော်တို့ဘက်ကနေပြီးတော့ဝင်ရောက်ပြစ်ခတ်တာတို့ရှိတယ်။အဲ့ဒီအမြောက်တက်ကနေပြီးတော့ဒီဒေတာပြန်တစ်ခုလုံးကိုသူတို့ရန်ကပြစ်ခတ်နေတဲ့ဥစ္စာကလက်နဲ့ရှိပြီးတော့ရှိနေပြီ။အခုဆိုလို့ရှိရင်ဒါကြွားတွေကိုဥတည်ပြီးတော့ပြစ်ခတ်လာတဲ့ဆောင်ရည်ဟိုများတာပေါ့နော်
နှစ်ဖက်ပြေခတ်မှုဖြစ်စဉ်တွင်ကြောက်တော်မြို့နယ်ပေါက်ပွားကြေးရွာမှာလက်နေကြီးကြီးချရပောက်ကွဲခဲ့လို့ရွာသားနှစ်ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အပေါက်ဝရွာသားတို့ကပြောပါတယ်
ဒ
ပေါ့ကစီရီယာဒီနေ့မနေ့ငါးနာရီခွဲလောက်မှာကျွန်တော်တို့အပေါ့ကနဲ့တမန်ခွဲလောက်တဲ့သုံးခွဲဆိုတဲ့အများကြီးတွေကလည်းနေလည်းကြည့်ပြီးပြည့်စုံလို့ရှားရပါတယ်ခင်ဗျာမင်းမင်းနဲ့ဆေးလောက်ပြီးတော့နောက်ကျွန်တော်တို့ရုပ်ကိုလည်းကြည့်ကြတော့ဥပ္ပိုလ်စီရီယာဒီနေ့ရုပ်ရှင်ရရပါတယ်ဒါအချိန်ကအခုကတော့အပေါ့ဝဆူမှာပါမင်းပြမြို့နယ်လက်ခုပ်ကြည့်ပါပဲမှာလဲဘုံနှလုံးပေါက်ခွဲခ
အမှန်ကတော့ရွာတဲကိုခေါ်လာပြီးတော့ရွာကြတဲ့အကုန်လုံးကိုရွာလေကမှာစုပြီးတော့ပြည့်စည်တယ်။အင်းအင်းတွေကိုတော်ပြီးတော့တနာယူဝန်ကြလာကသူတို့ပြည်လာကထွက်သွားတယ်။နောက်တစ်ခုကအသက်30အောက်လူတွေလေးဆွေကျော်လောက်ကိုခေါ်သွားတယ်ဆိုပြီးတော့လေပြောကြတာရှိတယ်။အဲကျွန်တော်ခုနကလည်းဟိုနေလုံးဝန်ကြီးပုံစံတကတော့အဲတားတဲ့လူ50လောက်တော့လွတ်ပြလိုက်ပြီးတော့ပြောတယ်။လက်ခုပ်ကြည့်ပါနီဘုံခွဲမှုဖြစ်စ
tamro pyokhu ya bumuji win so u ga pyo ba de
tamro ta chang ngai ngai chin nei lou ni da a ye da ro mu mai da long kwe ba ma do ma che u a ne chano lo le la khou ywa na chit de twa chang mo lo ai la khou ywa ba nya ma ro taung chan ywa de ma ko aung ni la ba ba gan chi da ti chin de twa chang mo ai ywa u ro na ne win sit da ro chi
မနေ့ကလည်းမင်းပြမြို့နယ်တိုင်းသားရွာဘက်နဲ့ကြောက်တော်မြို့နယ်တွင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မင်းပြမြို့နယ်တိုင်းသားရွာဘက်တိုက်ပွဲဟာပြင်းထန်ခဲ့ပြီးတမတော်ကလည်းရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အေအေဘက်ကပြောပါတယ်။နှစ်ဖက်ဖြစ်ပွားတဲ့တိုက်ပွဲတွင်ထိခိုက်မှုတွေကတော့အတိမပြုတ်နိုင်သေးပါဘူး။မြန်မာဆိုရနဲ့တမတော်ကလည်းဖြက်လေးဖြက်ပြူဟာနဲ့ရခိုင်တိုင်းသားတွေပေါ်မှာဖိနှိပ်နေတာကြောင့်အခြေအနေဆိုးရွားနေပြီးကုလသမဂ္ဂနဲ့နိုင်ငံတကာတိုင်းဝိုင်းကကြားဝင်ပေးဖို့ရခိုင်တပ်မတော်အေကနေအောက်တိုဘာလ22ရက်နေ့နေ့စွဲနဲ့ကြေညာချက်တရက်ကိုအင်္ဂလိပ်ဘာသာနဲ့ထုတ်ပြန်တောင်းဆိုခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်ကတိုက်ပွဲဖြစ်စဉ်တွေအကြောင်းနိုင်ငံရေးသတင်းပေးပို့ချက်ဖြစ်ပါတယ်ဆက်လက်ပြီးမြန်မာနိုင်ငံအရှေ့ဘက်ထိုင်းနိုင်ငံဘက်ကမြန်မာသတင်းတပုတ်ကိုလည်းနှာစင်ကြားရပါမယ်ထိုင်းမြန်မာနယ်စပ်မှာလေပိုင်းဆိုင်ရာလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းလုပ်နေတဲ့အမျိုးသမီးတွေကိုထိုင်းဒေသခံရဲတွေကဖမ်းဆီးရမှာမြန်မာတိုင်းရင်းသားနယ်ပေါ်အမျိုးသမီးတချို့လည်းပါဝင်နေကြောင်းထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မအေးမှာသတင်းပေးပို့ထားတာကိုနားဆင်ရပါမယ်ခင်ဗျာ
ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်နေစိတ်လမ်းမပေါ်မှာရှိတဲ့တဲခိုခန်းမှာထိုင်းနဲ့မြန်မာနိုင်ငံသားမိန်းကလေး18ဦးကိုပြည်စားရီအဖြစ်ခိုင်းစင်နေကြောင်းသတင်းပေးတိုင်ကြားချက်ကြောင့်ထိုင်းလူကုန်မှုတိုက်ဖြစ်ရဲတပ်ဖွဲ့ဝင်တွေကအသွင်ဆောင်ဖမ်းဆီးခဲ့တာလို့ဆိုပါရယ်ပြည်စားအမျိုးသမီးတွေဟာနေဆက်မှာနေထိုင်နေကြတဲ့မြန်မာနယ်ပွားတိုင်းရင်းသူတွေနဲ့ထိုင်းနိုင်ငံသူတွေဖြစ်ပါတယ်လူကုန်တားအဖွဲ့ဟာချင်းရိုင်မြို့ကိုလာရောက်လည်ပတ်ကြတဲ့နိုင်ငံသားပုံစံနဲ့အသွင်ဆောင်ကပျော်ပါဖို့အတွက်စိန်ကောင်းမယ်မစ်ဝမ်ဆိုသူနဲ့ဆက်သွယ်ပြီးဗန်ငွေ1800နဲ့မိန်းကလေးတဦးကိုခေါ်လိုက်တာပါရဲတပ်ဖွဲ့ဝင်တွေကဝင်ရောက်ဖမ်းဆီးတဲ့အချိန်တက်ခိုကန်အတွင်းမှာအမျိုးသမီး6ဦးရှိနေပါတယ်အများစုဟာနယ်စပ်မှာနေထိုင်နေကြတဲ့မြန်မာနယ်ပွားတိုင်းရင်းသူတွေဖြစ်ပါတယ်ဖမ်းဆီးခံရတဲ့ဇင်ကောင်းမရဲ့ထွက်ဆိုချက်အရမိန်းကလေးတွေကိုလူကုန်ကူးသူတွေကနေတဆင်ဆက်သွယ်ပြီးပို့ပေးခဲ့ကြတယ်လို့ဆိုပါတယ်ထိုင်းလူကုန်မှုတိုက်ဖြတ်ရေးအတွင်းရင်းမှူးနိုင်ပလမေထရီဝီမွန်စီရီကတော့အခုလိုပြောပါတယ
်ဟာသူတော့ဆိုတော့မတားခင်ဗျာမတား
လူကုန်ကူးမှုတိုက်ဖြတ်ရေးနဲ့ပတ်သက်လို့နိုင်ငံတကာကထိုင်းနိုင်ငံကိုစောင့်ကြည့်အစ်စ်မှသတ်မှတ်ထားပြီးမြဲထိုင်းကတော့လူကုန်ကူးမှုတိုက်ဖြတ်ရေးကိုရဲတပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းပြီးလှုပ်ဆောင်နေပါတယ်ကျွန်တော်တို့နိုင်ငံမှာလူကုန်ကူးမှုတိုက်ဖြတ်ရေးကိုထိထိရောက်လှုပ်ဆောင်နေရဆိုတာကိုပြသနေပါတယ်ဒါဟာကျွန်တော်တို့ရဲ့အောင်မြင်မှုပါဆိုပြီးပြောဆိုသွားပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ဟာမြန်မာနိုင်ငံရှမ်းပြည်နယ်ကနေလာရောက်လုပ်ကိုင်နေကြတဲ့တိုင်းရင်းသားတွေအများဆုံးနေထိုင်နေကြတာပါဒေသခံရဲတွေကိုလိုင်းကြီးပေးဖွင့်လာကြတဲ့ကာရာအိုကေအနှိမ့်ခမ်းနဲ့ပြည်စာရုံတွေမှာလုပ်ကင်နေကြတဲ့သူတွေဟာမြန်မာတိုင်းရင်းသူတွေအများအပြားရှိရမှာအသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုပါလိန်ကျွန်ဖြစ်အတင်းအကျပ်ခိုင်းစေခံနေရတဲ့အတွက်အခုနှစ်ဧပြီလအတွင်းကဗန်ကောက်မြို့ကရဲတွေဆင်းလာပြီးမြန်မာနယ်ပွားတိုင်းရင်းသူတွေကိုကယ်တင်ခဲ့ရတဲ့ဖြစ်ရပ်တွေလည်းရှိခဲ့ပါတယ်ရှင်
ထိုင်းနိုင်ငံခြေစပ် VOA မြန်မာပိုင်းသတင်းတောင်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါရခင်ဗျာ VOA ကိုအီးမေးလ်ကတဆင့်ဝေဖန်ကြံပြည့်လို့ကြရတယ်တိတိချင်းတောင်းကျင်ကြရတယ်ဆိုရင်တော့ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာဒ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA သောတာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲ့ဂျာတာပရိနေမနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်လက်တင်ဆက်နေပါတယ်ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 24 40 58တို့အပြင် line length meter 190 kilohertz 1905ကပါတိုးချက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်နဲ့မနက်ခင်းအင်္ဂလိပ်စာတို့နဲ့အတူသူယုံကြည်ရာကဏ္ဍကိုထုတ်လွှင့်မှာဖြစ်ပြီးဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာတော့
ပြောရမယ်ဆိုလို့ရှိရင်တော့ဒီလိုပြည်ထောင်ကြီးနေတဲ့လူသားမှုလူမျိုးမှာအဓိကအရေးပါတဲ့ DNA စက်တေခံချက်ဒီစရာဒီကစလွယ်မှားနေတယ်ဆိုတာတွေကိုကျွန်တော်တို့တွေ့ရှိရပါတယ
်။ထိုင်းနိုင်ငံလိတ်ကျွန်းလူသားမှုမှာမြန်မာလူငယ်နှစ်ဦးပြစ်မှုကျူးလွန်ကြောင်းတက်တေထင်ရှားမရှိဘဲနဲ့ထိုင်းတရားဝင်ကသူတို့ကိုတည်တံ့ပေးချမှတ်ခဲ့တာနဲ့ပတ်သက်တဲ့ဆွေးနွေးချက်ကိုမကြာခင်နားဆင်ကြရမှာပါ။အခုတော့ကမ္ဘာမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင်းပါတွေကိုမူရင်းအပေါ်မပြတ်မတ်အီတန့်စင်ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ။
ရိုဟင်ဂျာလူမျိုးတုံးသက်ပြတ်မှုနဲ့မြန်မာနိုင်ငံကိုကာကွယ်ပေးနေတဲ့ဂျပန်ဆိုတဲ့ခေါင်းစဉ်နဲ့မီချီမီမူရာနူရှိကအောက်တိုဘာလ22ရက်နေ့မှာ mei.edu မှာရေးထားတာကိုဖတ်ရပါတယ်။အရှိလေပိုင်းဒေသအာဖရိကမြောက်ပိုင်းနဲ့အာရှတိုက်ကဒုက္ခသည်ပဋိပက္ခကိုတုံ့ပြန်တဲ့အနေနဲ့ရေးထားတဲ့အစေးစာစုတွဲတွေကတခုဖြစ်ပါတယ်။ဒီမိုကရေစီနိုင်ငံဖြစ်အောင်ဖန်တီးတည်အောင်လှုပ်ဆောင်နေတဲ့မြန်မာနိုင်ငံထဲမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ပြီးတော့အကူအညီအထောက်ပံ့တွေလည်းပေးတဲ့ဂျပန်နဲ့လုပ်ရတွေကိုဆောင်းမရှင်ကဝေဖန်ရေးသားထားတာပါဂျပန်သတင်းမီဒီယာတွေမှာရိုဟင်ဂျာဆိုတဲ့စကားလုံးကိုမျက်တောင်အဖွင့်ပိတ်ထဲမှာပဲသူတို့အခေါ်ဆိုတဲ့သဘောမျိုးနဲ့ရေးထားပြီးတော့ဘာလို့ဒီလိုသုံးနှုံးရတယ်ဆိုတာကိုဖြေရှင်းတာမျိုးလည်းမရှိဘူးလို့ထောက်ပြထားပါတယ်လူမျိုးတုံးတက်ဖြတ်မှုတွေလူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလူခွင့်ရင်ချင်းတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ်မှာဝေဖန်ရေးသားထားတာပါဥပဒေကြောင်းအရအပြစ်မပေးနိုင်သေးရင်တောင်မှမြမမူဝါဒရဲ့အပြစ်ဘက်မှာရှိနေတဲ့ဂျပန်ကဖိအားပေးနေတယ်လို့ဆိုပါတယ်။ဥရောပနဲ့မြောက်အမေရိကဘက်ကဒေါ်အောင်ဆန်းစုကြည်ပေါ်မှာဝေဖန်နေတဲ့အချိန်ထဲမှာပဲဂျပန်ကတော့ပို့ပြီးတော့နှိစက်လာနေတယ်လို့ဆိုပါတယ်။သမရဟောင်းဦးသိန်းစိန်ရဲ့2010တုန်းကပြုပြင်ပြောင်းလဲမှုတွေဒေါ်အောင်ဆန်းစုကြည်လွတ်မြောက်လာမှုတွေနဲ့ NLD ရဲ့ရွေးကောက်ပွဲအောင်နိုင်မှုအတွက်ဖွံ့ဖြိုးပြီးနိုင်ငံတွေကချီးကျူးတာမှားသွားတယ်လို့ဆိုပါတယ်။2015 NLD ရွေးကောက်ပွဲနိုင်ပြီးနှစ်အနည်းငယ်စောင့်ကြည့်ပြီးတော့မှချီးကျူးရမှာလို့ဆိုတာပါစီးပွားရေးဖွံ့ဖြိုးတိုးတက်မှုကလူခွေရင်ချင်းတွေကိုအထောက်အကူပြုမယ်လို့တတ်သိပြထားတာလည်းမရှိဘူးလို့ထောက်ပြပါရယ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်လူခွေရင်ပြဿနာတွေကိုလစ်လျူရှုထားလို့မရဘူးဆိုတာကိုထောက်ပြထားတဲ့ဆောင်းပါးကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်နောက်ထပ်တင်ပြချင်တဲ့ဆောင်းပါးတစ်ပုဒ်ကတော့မဒိန်းမှုတွေများလာတဲ့မြန်မာနိုင်ငံအတွက်အထောက်အကူဖြစ်စေမယ့်ပုံရိပ်တူနည်းပညာဆိုတဲ့ခေါင်းစဉ်နဲ့ japantimes.co.jp ကအောက်တိုဘာလ18ရက်နေ့တုန်းကရေးထားတာကိုဖတ်ရပါတယ်။ရှီယူဆွေမြန်မာနိုင်ငံမှာလင်းပညာပေးလုပ်ငန်းတွေကိုပွင့်ပွင့်လင်းလင်းတင် जा ပေးဖို့လိုလာတယ်လို့ထောက်ပြထားတာပါ။ 360ED တီထောင်သူမန်လလဝင်းကဘေကင်းဆိုတဲ့လင်းပညာပေးစီမံကိန်းတစ်ခုကိုဩဂတ်လတုန်းကဖြန့်ချိလိုက်ပြီးတော့အခုတော့လူပြောများလာတဲ့တက်ငယ်မတင်းကိစ္စတွေနဲ့ဆက်ဆက်ပြီးတော့ဆွေးနွေးလာတဲ့မိန်ဆက်ဆံမှုလုံခြုံရေးနဲ့သဘောတူကြည်ပြူမှုအရေးပါမှုအကြောင်းတွေကိုဆွေးနွေးထားတယ်လို့ဆိုပါတယ်။လိင်ပညာပေးစာအုပ်တွေသာမကပုံရိပ်တူနည်းပညာတွေနဲ့ပါပညာပေးတဲ့အစီအစဉ်တွေဒီစီမံကိန်းမှာပါဝင်တယ်လို့ဆိုပါတယ်။လိင်အင်းကအကြောင်းကစပြီးတော့ကိုယ်ဝန်ဆောင်မှုအကြောင်းအဆုံးကျောင်းသူကျောင်းသားတွေသိလို့ရတဲ့အားလုံးကိုတင်ပေးတယ်လို့ဆိုပါတယ်။2018ခုနှစ်အတွက်မဒိန်းမှုက1500ကျော်တယ်လို့ဖော်ပြထားတဲ့စီးရင်တွေအရ တုံးပုံနှစ်ပုံကအရွယ်မရောက်သေးတဲ့သူတွေနဲ့ဆက်ဆက်နေတဲ့အမှုတွေဖြစ်တယ်လို့အစိုးရချက်လက်တွေကိုကိုးကားပြီးတော့ဖော်ပြထားတာပါအခုလောလောဆယ်မှာကျောင်းတရာလောက်မှာ 360E နဲ့တွဲဖက်ပြီးတော့လင်းပညာပေးစာအုပ်တွေကိုထားရှိသလိုပုံရိပ်တူနည်းပညာတွေတုံးပြီးတော့လည်းဆရာဆရာမတွေကသင်ကြားပေးနေတယ်လို့ရေးထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင
်ကရာရှင်များရှင်ရှင်းပြ2020ပြည်ကြရေးမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါပါဒီကရွေးကောက်ပွဲမှာပြည်သူလူထုကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွှတ်တော်အထွဲ့မှလူထုအထွဲ့တာဝန်ကြီးခဲ့တယ်လို့ဆိုနိုင်ပါလားလူထုမျှော်လင့်ချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မဲဆန္ဒရှင်သောရရှင်တွေအနေနဲ့ဆန္ဒမဲပေးခဲ့ကြတဲ့ကိုယ်စားလှယ်တွေကိုယ်အထွဲ့ဘာတွေလှုပ်ပေးခဲ့ပြီးပြီလဲဆိုတာပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမိများလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်2392382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
VOA American တာရဲ့ဒရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနေ့နဲ့စနေနေ့ညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေမှာပါဝင်ဆွေးနွေးဖို့လည်းတခါတည်းဖိတ်ခေါ်ပါရစေ။အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်ပေးထားတဲ့ American 3 EDM သင်ကန်းစာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်ခင်ဗျာ။
မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအပြင်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မစ်ဆွေ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲတူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပေးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုတုံ့နှုံးပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Let me pick up the tab
နောက်တစ်ခါနားဆင်ကြည့်ကြရအောင
် Let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Let me foot the bill for this.
Now, ta na sin chi ja ya aw.
Let me foot the bill for this.
De be ga ro jama pi pya si su da be phit par de. Di niya ma foot foot ga kriya a ni ne tong tha da phit pi bans ga de be ga ro site thau pi de tbo be phit par de. Tatya de myu pyo nai da ga ro
Let me. It's my treat.
Now, ta na sin chi ja ya aw.
Let me. It's my treat.
De be ga ro ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးမျိုးရှိပါတယ်စိတ်ချမ်းသာရအောင်ကျွေးတာမွေးတာလက်ဆောင်ပေးတာစသဖြင့်ကိုညှိနှွန်းပြောဆိုတာဖြစ်ပါတယ်စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲအနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြခြေဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်ခေါက်နားဆင်ကြည့်ကြရအောင
် Go Dutch
ဒီနေရာမှာ DUTCH Dutch ကဘေးကလာတယ်လေ Holland နိုင်ငံက Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနိုင်ပြောတာစော်ကားတဲ့သဘောရောက်ပါလေအဲ့ဒါကတော့ထူးစင်ကပေါ့ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင့်တာကိုဆိုလိုပါလေဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာအတွက်ကိုပေးခြင်းဆိုတဲ့သဘောရောက်ပါလေ တော်ရရှိများကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးခြင်းဆိုရင်နော
် dutch treat
နောက်တစ်မျိုးပြောနိုင်တာက
go dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တယ် idiom အသုံးမဲ့ဖြစ်ပါတယ်
ဒေါ်လာလာတန်စီစဉ်ပို့ချပေးတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာပြန်လည်ထုတ်လင်းချက်ဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဦးကျော်စန်သားရဲ့မြန်မာအရေးကိုနားဆင်ကြရပါမယ်။ထိုင်းနိုင်ငံလိတ်ကျွန်းလူသတ်မှုမှာမြန်မာလူငယ်နှစ်ဦးအပြစ်မှုကျူးလွန်ကြောင်းသက်သေထင်ရှားခြင်းမရှိဘဲနဲ့ထိုင်းတရားဥပဒေသူတို့ကိုတည်တံ့ချမှတ်ခဲ့တာဖြစ်တယ်လို့ယူဆကြသူတွေထဲမှာအာရှလူအခွင့်အရေးကောင်စီကရှင်းနေဦးမင်းလွင်ဦးလည်းပါဝင်ပါတယ်မြန်မာနိုင်ငံပါဝင်အရှေ့တောင်အာရှနိုင်ငံအများစုနေသူပဲထိုင်းနိုင်ငံဟာလည်းတရားစီရင်ရေးစနစ်ယိုယွင်းတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ဦးမင်းလွင်ဦးကဆိုပါတယ်အသေးစိတ်ကိုဦးမင်းလွင်ဦးနဲ့ဦးကျော်စန်သားတို့ဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဦးမင်းလွင်ဦးခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကထိုင်းနိုင်ငံမှာစေတံချမှတ်ထားခြင်းခံထားရတဲ့မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်ပါတယ်ဗြိတိန်နိုင်ငံကခီးသွားနှစ်ဦးကိုဒီလူငယ်နှစ်ဦးစက်ခဲ့ရဆိုပြီးတော့အမှုရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်ပြီးတော့စစ်စစ်ပြဖို့တာဝန် Burden of Proof ကဥပဒေကြောင်းအရဘယ်သူမှမရှိပါလားခင်ဗျာ
Burden of Proof စစ်စစ်ပြဖို့တာဝန်ကအမြဲတမ်းတည်လူဖက်မှာပဲကြားရတာပေါ့နော်ဒါကတော့ကျွန်တော်နိုင်ငံတကာကလက်ခံထားတဲ့ဥပဒေပေါ့တည်လူဖက်ကနေပြီးတော့ဒီအခါနေပြမှုကျူးလွန်တယ်မကျူးလွန်ဘူးဘာကြောင့်ဘာထောက်ထားရင်းနဲ့ဆွဲဆိုတယ်ဆိုတာကိုစင်ဆက်မပြတက်တီခံပြဖို့အတွက်ပြည်လူဘက်မှအဓိကတာဝန်ရှိတာဖြစ်ပါတယ်
ဆိုတော့ဒီအမှုမှာတော့ထိုင်းရဲတပ်ဖွဲ့ပေါ့သူတို့တရားဆွဲဆိုတင်ပို့တာထိုင်းရဲတပ်ဖွဲ့ထင်ပါတယ်နော
်ဟုတ်ပါတယ်ခင်ဗ
ျဆိုတော့သူတို့တရားဥပဒေကြောင့်ရဘလောက်ခိုင်ခိုင်လုံလုံစက်စစ်ပြနိုင်ခဲ့တယ်လို့ရှင်းနေကြအောင်နဲ့သုံးသပ်မိပါတယ်ခင်ဗျသူတို့စက်စစ်ပြမှုဟာဒီလူငယ်တွေလူသတ်မှုကျူးလွန်တယ်ဆိုတော့သင်ရှာတဲ့အထောက်အထားတွေနဲ့ပြပြအောင်ပြသနိုင်ခဲ့ပါသလား
ကျွန်တော်တို့လေ့လာတွေ့ရှိသလောက်ပေါ့နော်ဒီလူဖက်ကနေတင်ပြတဲ့စက်တီကံချက်အထောက်အထားခံခံလုံလုံကျွန်တော်တို့မတွေ့ရပါဘူးပြောရမယ်ဆိုလို့ရှိရင်တော့ဒီလူပြည်ထောင်ကြီးနေတဲ့လူတမှုလူမျိုးမှာအဓိကရည်ပါတဲ့ DNA စက်တီကံချက်ဒီစရာဒီကစလွယ်မှားနေတယ်ဆိုတာတွေကိုကျွန်တော်တို့တွေ့ရှိရပါတယ်
ဟုတ်ကဲ့ DNA စစ်ဆေးတဲ့လူတွေတော့မှ DNA မတူဘူးဆိုပြီးတော့တရားရုံးမှာထွက်ဆိုရဲဆိုတာတွေ့ရပါတယ
်ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီ DNA ဘက်ကနေပြီးတော့လေမှုကင်းဆရာဝင်ပေါ့နော်အဲ့ဒါတွေတင်ပြတယ်တရားခံဘက်ကနေပြီးတော့လေတကယ်ကျွမ်းကျင်တဲ့ Forensic Pathology ကိုတင်ပြတယ်အဲ့ဒီလိုတင်ပြတဲ့အခါမှာ DNA သက်သေခံချက်တွေကလွယ်မှားနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့တော့ရေအတင်ပြတဲ့သက်တိခံချက်အရဝင်းနဲ့ဇော်ရဲ့ DNA တွေ့တယ်လို့ဆိုပေမဲ့လည်းတကယ်တမ်းကျင်ပတပ်ပါဒီတတိယပုဂ္ဂိုလ်ကျွမ်းကျင်လူတွေရဲ့သက်တိထွက်ချက်အရတော့ဒီ DNA ကဝင်းနဲ့ဇော်ရဲ့ DNA မဟုတ်ဘူးဆိုတော့ရှင်းရှင်းလင်းလင်းတွေ့ရတယ်လို့ကြည့်ရပါတယ်ခင်ဗျာ
ဆိုတော့ဒီမှုမှာသက်တိအထောက်ထားလဲမခိုင်လုံဘူးဆိုတော့ရုပ်စွာအဆုံးဒီလူငယ်နှစ်ယောက်ဟာ benefit of doubt ဒါသံသရာရဲ့အကျိုးကိုခံစားပြီးတော့လွတ်သင့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ပါတယ်ကျွန်တော်တို့ဒီမှုမှာစကြည့်မယ်ဆိုလို့ရှိရင်ဒီတရားခဏဦးကိုဖမ်းဆီးပြီးတော့ရဲအနေနဲ့ခေါ်ယူစစ်ဆေးတယ်ရဲစခန်းမှာပဲနှိမ့်ဆက်ညှဉ်းပန်းတာတွေရှိတယ်ချင်းချောက်တာတွေရှိတယ်မင်းတို့ဒီမှုမှာမဝင်ခံဘူးဆိုလို့ရှိရင်မင်းတို့ကိုစပ်ပစ်လိုက်လို့ရတယ်ပြီးလို့ရှိရင်ချောင်းညောပစ်လိုက်လို့ရတယ်ဆိုတဲ့အထိပြောခဲ့တယ်လို့ကျွန်တော်ပြီးရပါတယ်နောက်ပြီးတော့ဒီမှုမှာဒီကအရေးကြီးတာကတော့ဒီဝင်းနဲ့ဇော်ကထိုင်းနိုင်ငံရဲ့ဥပဒေအသုံးနှုန်းစကားလုံးတွေကိုနားမလည်ဘူးအဲ့ဒီအချိန်မှာခေါ်ယူအသုံးပြုတဲ့စကားပြန်ကလည်းရဲနဲ့ပြင်းပြီးတော့ဒီမှုမှာတက်ပြေထောက်ထားခိုင်လုံနဲ့ဖြောင့်ကျင်မျိုးရအောင်ထွက်ဆိုသွားတယ်လို့ကျွန်တော်တို့ပြီးရပါတယ်ဒါကြောင့်ကျွန်တော်တို့ကဒီမှုမှာဝင်းနဲ့ဇော်ကအမှန်တကယ်ပြင်းမှုကျူးလွန်ခြင်းမရှိဘဲနဲ့အခုလိုမျိုးပြပေးရေးယူခြင်းခံထားရတယ်ဆိုတာကိုကျွန်တော်တို့ပြီးရပါတယ်
ဟုတ်ကဲ့ဒီညမှာကျွန်တော်မိကျင်တဲ့မိကွန်းနှစ်ခုရှိပါတယ်။ဘာဖြစ်လို့ဒီလူငယ်နှစ်ယောက်ကိုပြမှုမကျွလွန်ပဲနဲ့အတင်းအဓမ္မစေတံချမှတ်ရသလဲ။ဒါဟာတစုံတစ်ခုအကျိုးစီးပွားလားဘယ်လိုကြောင့်လဲ တည်ဆုံးခဲ့ရတဲ့လူတွေဘက်ကဒီဟာကို justice ကိုလူကျင်လို့ဆိုပြီးတော့အတင်းအဓမ္မဖိအားပေးပြီးတော့လုခိုင်းတယ်ဆိုတဲ့သဘောမျိုးလဲမဟုတ်ဘူးလို့ကျွန်တော်ကြားပါတယ်သူတို့ကိုယ်တိုင်ကဟာဒီကိစ္စမှာဒီလူငယ်နှောက်သက်တယ်ဆိုရင်ပသက်ပြီးတန်ပြားရှိလို့ကျွန်တော်ကြားပါတယ်ဘာဖြစ်လို့ထိုင်းတရား
တွေက
ထိုင်းတရားငါတို့ကိုအညှိုးထားပြီးစီတံပေးသလိုဖြစ်နေပါဘောစီတံချမှတ်သလိုဖြစ်နေပါဘောခင်ဗျာ
ပထမအဦးဆုံးကထိုင်းနိုင်ငံကကဘာလက်ခီးသွားတွေကနေပြီးတော့အဓိကဝင်ငွေရနေတဲ့နိုင်ငံဖြစ်တယ်အဲ့တော့ဒီလိုမျိုးလူသားမှုဖြစ်တဲ့အခါမှာအများဆုံးကော်ထုတ်နိုင်ဖို့အတွက်ပြားပေးမှုတွေရှိတဲ့အခါမှာအစိုးရပြောသလိုပေါ့နော်တာဝန်ရှိတဲ့ရဲအရာရှိတွေဥရေအရာရှိတွေစတာတွေပူပေါင်းပြီးတော့ဒီလိုမျိုးအမှုကိုတည်ဆောက်ပြီးတော့ဆွဲဆိုရတယ်လို့ကျွန်တော်တို့ပတ်မှောင်ဆုံးပြောလို့ရပါတယ်။နောက်ပြီးတော့တခါဒီအမှုမှာတကယ်တမ်းပါဝင်ပတ်သက်နေတဲ့သူတွေကလည်းငွေကြေးရှိန်ကကြီးမားတဲ့သူတွေဖြစ်တယ်အဲ့တော့ရဲတပ်ဖွဲ့ကလည်းဒီထိုင်းနိုင်ငံရဲ့တရားစီရင်မှာကတော့ပြောသလိုပေါ့နော်ငွေကြေးအချိန်ဝယ်ဒီမှာတဲ့သူတွေအာဏာရှိတဲ့သူတွေလွှမ်းမိုးချိန်နေတာတော်တော်များများရှိနေပါသေးတယ်အဲ့ဒါကြောင့်ဒီမှုမှာအစိုးရပြောသလိုမျိုးဝင်းနေစော်ကိုတကယ်တမ်းကျူးလွန်ခြင်းမအထောက်အထားမတွေ့ရတော့လေပဲနိုင်ငံခြားသားလေးဖြစ်တဲ့နောက်ပိုင်းမှာကူညီနိုင်မဲ့သူလည်းရှိမှာမဟုတ်ဘူးဒီလိုမျိုးအမှုကိုငါတို့များများဆွဲတင်ပြီးတော့ပြည်တံပေးလိုက်နေသူလို့ရှိရင်ငါတို့ရဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းမှာပါလေနိုင်ငံခြားသားတွေယုံကြည်မှုရှိလာမယ်ဆိုတော့အချက်နဲ့တည်းလည်းပါလိမ့်မယ်လို့ကျွန်တော်တို့ကတော့ယူဆပါတယ
်ဆိုတော့တေခန်းအစ်စ်ကိုဖော်ထုတ်နိုင်တဲ့အခြေအနေရောဘာကြောင့်မရှိရသလဲရော
အဲကျွန်တော်တို့ပြည်ရတဲ့လောက်ကတေခန်းစစ်ကြည့်တဲ့သူကဒီငွေကြေးအချိန်ဝါရှိတဲ့သူတွေရဲ့လက်ကင်တုံးလိုမျိုးဖြစ်နေတဲ့ပုံစံမျိုးကျွန်တော်တွေ့ရတယ်။နောက်ပြီးတော့တခါဒီငွေကြေးတတ်နိုင်တဲ့ဟိုတယ်ပိုင်ရှင်ကပဲဒီမှုမှာတက်တေကအထောက်အထားတွေအကုန်လုံးကိုဖြောက်ပြနိုင်မှုတွေရင်းနဲ့ပူးပေါင်းပြီးတော့ဆောင်ရွက်တယ်ဆိုတာမျိုးလည်းကျွန်တော်တို့ကြားရပါတယ
်။ဆိုတော့ထိုင်းနိုင်ငံရဲ့တရားဥပဒေစနစ်ကိုကျွန်တော်နည်းနည်းမေးခွန်းထုတ်ခြင်းပါတယ်။ထိုင်းဟာအစောကဒီမိုကရေစီဖြစ်လာအခုတော့ဒါဒီမိုကရေစီတစ်ပိုင်းပြန်ဖြစ်နေပြီပေါ့လေ။မြတ်စွာဘုရားဒီမိုကရေစီနိုင်ငံတွေမှာတရားစီရင်ဟာလွတ်လပ်တယ်တရားစီရင်ဟာမျှတမှုရှိရဆိုပြီးလူတိုင်းကခံယူထားရတာဖြစ်ပါတယ်ဆိုတော့ထိုင်းနိုင်ငံတရားဥပဒေစနစ်ကဒီမိုကရေစီဖြစ်ခဲ့တဲ့အချိန်ဘယ်နေရာမှာသွားပြီးမှတ်သွားပါလဲခင်ဗျာ
ထိုင်းနိုင်ငံရဲ့တရားစီရင်စနစ်ကကျွန်တော်တို့အရှိတောင်အာဆနိုင်ငံတွေမှာဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံနဲ့စိတ်တော့တူခြားလာတယ်လို့တော့မဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့ကဒီကျွန်တော်တို့ဒီပြီးခဲ့တဲ့ဒီရက်နေ့ကြမ်းပဲဖြစ်သွားတာရှိတယ်လေတရားသူကြီးတယောက်ကကိုယ့်ကိုယ်ကိုတဏှာနဲ့ပြစ်ပြီးတော့အဆုံးစီရင်တဲ့ကိစ္စဖြစ်သွားတယ်စစ်တပ်ကဆွဲဆိုတဲ့အကြမ်းဖက်မှုတိုက်ပြည်ရေးဥတွေရ3ယောက်ကိုတည်တံပေးခိုင်းတယ်2ယောက်ကိုတက်တဲ့ဂျွန်းပြည်တံကြမှာဖို့အတွက်ပြားပေးတယ်တကယ်တမ်းအမှုဖြစ်စေတဲ့အခါမှာအဲ့ဒါတွေမပေါ်ပေါက်တဲ့အတွက်တရားသူကြီးကိုယ်တိုင်ကရဲခဏီကိုလှုပ်ပေးပြီးတော့မိမိကိုမိမိအဆုံးစီရင်သွားတဲ့တာရကမျိုးလေးရှိပါတ
ယ်။ထိုင်းနိုင်ငံ
ထိုင်းနိုင်ငံရဲ့တရားစီရင်မှာကကျွန်တော်တို့ဒီအာဏာပိုင်တွေရဲ့ငွေကြေးတတ်နိုင်တဲ့သူတွေကတော်တော်များများလွှမ်းမိုးချေလည်နေသေးပဲရှိသေးတယ်လို့ကျွန်တော်တို့တွေ့ရပါတယ်ခင်ဗျာ
။ခုနတရားသူကြီးကိုကိုကိုလှုပ်ပြန်သွားတာထိုင်းနိုင်ငံမှာပေါ့နော်
။ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီထိုင်းတောင်ပိုင်းမှာရလာဒီသာခရိုင်တရားသူကြီးပါ။ဒီရနေ့ရပဲဖြစ်သွားတာပါခင
်ဗျာ။တရားသူကြီးကို၌ကတရားဥပဒေအတိုင်းမှန်မှန်ကန်ကန်ကျင့်သုံးနိုင်မှုမရှိတဲ့အတိုင်းပြဖြစ်နေပါဘော
။ဟုတ်ပါတယ်ခင်ဗျာ။ငွေသက်ဒီသားတခြားမှာတင်းသားဒီသားဒီကလာရောက်ပြီးတော့အလုပ်လုပ်ကြတဲ့သူတွေမပြီးနားမလည်တဲ့သူတွေတော်တော်များများဥပဒေနဲ့ဖန်စီပြစ်ပေးခံရတဲ့ကိစ္စတော်တော်များများရှိတယ်ဆိုတာကိုကျွန်တော်တို့ငွေသက်ဒီသားမှာညီကလေးကူကအတွေ့အကြုံတွေရတွေ့ရပြီးဖြစ်ပါတယ
်။ဥမင်းလူရဲ့အာရှလူခွင့်ရေးကောင်စီအနေနဲ့ရောဒီကိစ္စနဲ့ပတ်သက်ပြီးတော့သုရေသနာပြုတာတုံတရားဖော်ထုတ်ပြောတာတွေများရှိပါလားခင်ဗျာ
ရှိပါတယ်ခင်ဗျာကျွန်တော်တို့ဒီတိုင်းနိုင်ငံရဲ့တရားစီရင်နဲ့ပတ်သက်လို့ကျွန်တော်တို့ဒီလူ့ခွင့်ရေးရှင်နေစုံချိုင်းပျောက်ဆုံးသွားတဲ့ကိစ္စနော်အခုချိန်ဒီကိုဘယ်သူတတ်သွားမှမသိသေးပဲနဲ့ပျောက်ဆုံးသွားတဲ့ကိစ္စနောက်ပြီးတော့တခါ section ဆိုရလက်ချက်တွေမှာဥပဒေနဲ့တတ်ပြတ်တဲ့ကိစ္စစတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အင်ဆက်မပြတ်ဟုတ်ပြပြောဆိုတာတွေရှိတယ်တောင်းဆိုမှုတွေလည်းစင်စက်မပြတုံးနေတာတွေရှိပါတယ
်ခိုင်းနေတဆက်တဲ့အကျုံးဝင်နေချင်လို့မိကွန်းတစ်ခုမေးချင်ပါသေးဖိလစ်ပိုင်မှာလည်းပဲမွေးရေးဆေးဝါးနှိမ့်နေတဲ့နေရာမှာ တရားဥပဒေမဲ့ဆက်ဖြတ်မှုတွေရှိတယ်လို့ပြောကြပါတယ်ဆိုတော့အစ်တော်အရှာတစ်ခုလုံးလွှမ်းခြုံပြီးပြောရမယ်ဆိုရင်တရားဥပဒေစနစ်ဟာယိုယွင်းနေတဲ့ဘာညာဝေဖန်နေကြတာမြန်မာတိုင်းနိုင်ငံနဲ့မဟုတ်ဘူးလို့ဖြစ်နေတာပေါ့ကြာ
ဟုတ်ပါတယ်ခင်ဗျာအဲ့ဒီမြန်မာတိုင်းနိုင်ငံနဲ့မဟုတ်ပါဘူးကျွန်တော်တို့အရှေ့တောင်အရှာနိုင်ငံတွေမှာဥပမာပြောရရင်ကျွန်တော်တို့ကမ္ဘောဒီးယားပေါ့နော်အတိုက်ခံပါတီကိုထောက်ခံတဲ့ဂျာနယ်လစ်တွေကိုဖမ်းဆီးရေးယူတဲ့ကိစ္စတည်ရှိတယ်ဒုံနီတူစွာပဲဗီယက်နမ်မှာလည်းကွန်မြူနတီပါတီရဲ့တော်မှုမှုကိုဆန့်ကျင်တဲ့ကိစ္စရပ်တွေမှာပြင်းထန်တဲ့အပြစ်ပေးမှုတွေလုပ်ဖို့အတွက်တရားရုံးတွေကိုပြည်အပြစ်ခံတယ်လောက်နိုင်ငံမှာလည်းဒီလိုပါပဲလူခွင်လှုပ်ရှားတဲ့သူတွေတဘာပဝင်ကျင်ထိမ့်သိမ်းလှုပ်ရှားတဲ့သူတွေကိုကြီးလေးတဲ့ပြစ်ဒဏ်တွေပေးနေတာတွေကျွန်တော်တို့အများအမ်းတွေ့နေရပါတယ်အရှေ့တောင်အာရှမှာတန်ထားပြီးပြောလို့ရတဲ့နိုင်ငံဆိုလို့စင်ကာပူနိုင်ငံရှိတယ်ဒုတိယမဆိုးဘူးလို့ပြောလို့ရတဲ့နိုင်ငံကတော့မလေးရှားနိုင်ငံရှိတယ်ပေါ့ဗျာဒီနှစ်နိုင်ငံကလွဲလို့ကျန်တဲ့နိုင်ငံတွေမှာကတော့အာဏာပိုင်တွေနဲ့ဝေကြီးတတ်နိုင်သူတွေရဲ့လွှမ်းမိုးချေလှယ်မှုကိုတရားရုံးတွေကမင်းဆန်နိုင်စွာမရှိသေးဘူးဆိုတာကျွန်တော်တို့အများအမ်းတွေ့နေရပါတယ
်ဒီကုန်းချောင်းရောဒီတရားဥပဒေစနစ်ချွတ်ချုံကျနေရဲဆိုတာနိုင်ငံတစ်ခုချင်းရဲ့ပြဿနာမဟုတ်ဖ ೇನೆ ဒေသတစ်ခုလုံးရဲ့ပြဿနာဒေသတွင်းပြဿနာတရားလုံးတော့ပြောလို့ရတယ်ဆိုတဲ့ဘောပေါ့
ဟုတ်ပါတယ်ခင်ဗျာနိုင်ငံတော်အာဏာပိုင်တွေရဲ့အကျိုးစီးပွားလဲထိခိုက်လာမယ်နောက်နောက်ပြီးတော့တခါငွေချင်းကျေးရှင်တွေရဲ့မြို့ပြစီမံကိန်းတွေလည်းထိခိုက်လာမယ်ဆိုလို့ရှိရင်တရားစီရင်စနစ်တွေကကျွန်တော်တို့အရှိတောင်အားချမှာခိုင်ခိုင်မာမာရှိနေတဲ့အခြေအနေမရောက်သေးဘူးလို့ကျွန်တော်တို့ပြောနိုင်ပါတယ်
ဥကြောစံသာတင်ဆက်သွားတဲ့ထိုင်းနိုင်ငံလေကျွန်းလူတက်မှုကိစ္စမြန်မာရေးတုံ့တက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့သူယုံကြည်ရာကဏ္ဍကိုနားဆင်ရပါမယ်ခုတစ်ပတ်သူယုံကြည်ရာစီစဉ်မှာကဗျာဆရာမစုမိအောင်ရဲ့ယုံကြည်ရာကိုမတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကမကစုမိအောင်ပါယုံကြည်ရာဆိုတာကဒီတိုင်းမှာရှိချင်စမျိုးပါသကဝတရားနဲ့ချစ်ချင်းမေတ္တာကိုယုံကြည်တာမျိုးပြီးတော့နေအစ်စ်မှာပထမဆုံးလင်းပွင့်လာတဲ့နေအောင်ကြီးလေးကိုခွန်အားအစ်စ်ပေးနိုင်တယ်လို့ယုံကြည်တာမျိုးနောက်အတိတ်ဘဝကိုယုံကြည်တာပစ္စုပန်ကိုမှယုံကြည်တာအနာဂတ်ကိုမျှော်လင့်လေးလေးလေးယုံကြည်တာမျိုးအမျိုးမျိုးရှိကြပါတယ်ပြီးတော့ကိုယုံကြည်တဲ့အမှန်တရားတစ်ခုအတွက်အသက်ကိုယ်တော်မှဈေးခံခဲ့ကြတဲ့သူတွေကောင်းတယ်လေကမ္ဘာမှာရှိကြတာပါလေကျမရဲ့ယုံကြည်ရာကတော့ယိုးယိုးလေးပါပဲမိတ်ဆွေတွေကိုယုံကြည်တာပဲဖြစ်ပါတယ်။ခုနောက်ပိုင်းကျမတို့ရဲ့လူဖွဲ့စည်းမှာလိုအပ်နေတာကယုံကြည်မှုပါ။တယောက်နဲ့တယောက်ယုံကြည်မှုတွေကျင်းမဲ့လာတယ်လို့ကျမခံစားရတယ်။တယောက်ပေါ်တယောက်တန်တရားစိတ်နဲ့ဆက်ဆံလာကြတယ်။လူတွေကမယုံနဲ့ခီးဝေးသွားရင်လည်းဒေးထိုင်ပုံကလူကမယုံနဲ့တက္ကစီစီးရင်လည်းကာသမကမယုံနဲ့အိမ်ငှားရင်လည်းအိမ်ရှင်ကမယုံနဲ့ဈေးဝယ်ရင်လည်းဈေးဝယ်ကမယုံနဲ့ပြီးတော့ရှိအစိုးရကမယုံနဲ့အဲ့လိုမယုံနဲ့မယုံနဲ့မယုံနဲ့ဆိုတဲ့အကြံလေးပွက်ဥစုထလာတာကျမကြားကြားနေရတယ်။ရင်းနေတဲ့မိတ်ဆွေတယောက်ကဆိုရင်ကျမကိုအနည်းပဲတတိပေးတယ်။စုမိအောင်လူတိုင်းကိုကိုလိုတယ်လူမပြတ်စားလိုက်နဲ့လူတွေကိုတော့မှမယုံနဲ့ကိုကိုလည်းမယုံနဲ့တဲ့။ချစ်စမ်းအောင်ကိုတော်မှယုံကြည်မှုအာမခံချက်မပေးချင်ကြတော့တဲ့အထိကျမတို့ရဲ့လူအဖွဲ့အစည်းဟာပါရီချစ်ကုန်ကြရလေ။ဒါကြောင့်ကျမလုံးဝမခံဘူး။ကျမကမိတ်ဆွေတွေကိုယုံတယ်။ဖျားတခင်ကိုယုံတယ်လို့လည်းကျမအမိအပါကမိတ်ဆွေတွေကိုတကယ်ယုံပါတယ်။ဟိုးအရင်ကတော့ကျမလည်းလူတွေမိတ်ဆွေတွေကိုမယုံတဲ့အချိန်မှာပါပါတယ်။ဒါပေမဲ့အဟောစရာတွေတစ်ဖြည်းဖြည်းနဲ့ကျမရဲ့အတွေ့အမြင်တွေပြောင်းလဲသွားခဲ့တယ်။တခင်ယေရှုကိုယုံကြည်သက်ဝင်တဲ့အမိသားစားပြီးကျမမိတ်ဆွေတွေအပေါ်ယုံကြည်တတ်ခဲ့တာပါ။ကျားတခင်ကိုလိညာဟန်ဆောင်တာမျိုးမလုပ်ဝင်တယ်လို့မိတ်ဆွေတွေအပေါ်လိညာဟန်ဆောင်တာမျိုးကျမတက်တော့မှလုပ်မှာမဟုတ်ပါဘူး။ဒါပေမဲ့ကျမအပေါ်ဟန်ဆောင်တာဟန်ဆောင်တတ်တဲ့ဒီလိုကတော့ကျမအနားမှာရှိနေမှာပါ။အဲကျမကိုငိုအောင်နှင်းပန်းတဲ့မိတ်ဆွေတွေနဲ့ကျမကိုကြည်အောင်လုပ်မဲ့မိတ်ဆွေတွေကျမကိုအမြဲတမ်းကြူးစိုက်တတ်တဲ့မိတ်ဆွေတွေနဲ့ကျမကိုလုံးဝအဖက်မလုပ်တဲ့မိတ်ဆွေတွေကျမကိုတောင်းလို့ထားတဲ့မိတ်ဆွေတွေနဲ့ကျမကိုအချင်းချင်းသေးတဲ့မိတ်ဆွေတွေကျမကိုစိတ်ကဲ့တကြွမှုအမြဲသေးတဲ့မိတ်ဆွေတွေနဲ့ကျမကိုပြင်းပြင်းထန်ထန်စေတဲ့မိတ်ဆွေတွေမိတ်ဆွေတွေကတော့မိတ်ဆွေတွေပါလေသူတို့ပုံစံနဲ့သူတို့အဲကျမပပလမအမျိုးမျိုးကခုံနေကြတယ်အားရဖြစ်ဖြစ်ကျမဘက်ကသူတို့အားလုံးကိုကြံကြည့်တယ်
ရင်ခါကိုယုံကြည်တဲ့အရာတစ်ခုရှိမှာတော့အမှန်တိုင်းပဲနေထိုင်ကြအမြဲတမ်းမဟုတ်လား။ချက်ချင်းရှိမှာအမှန်အတိုင်းအရှိအတိုင်းနေထိုင်တယ်လို့လည်းမိတ်ဆွေတို့ရှိမှာကျမစိတ်ရင်အမှန်အတိုင်းအရှိအတိုင်းနေထိုင်လေးရှိတဲ့အကြောင်းကျမအခုပြောပြချင်တာပါ။ဒီလိုစိတ်အရှိအတိုင်းနေထိုင်တဲ့အတွက်တခါတခါမှကျမရဲ့အမှန်တရားအပေါ်တန်ဖိုးမထားတာအထင်မြင်ပြီးတော့ဆော်သွားတာကြုံရတယ်။နောက်တော့ဒါနဲ့ထိုးတဲ့မိတ်ဆွေတွေလည်းတကယ်လို့ကြုံပြီးရဲ့အဲတိုင်းတို့တဲ့မိစုကြောင့်ကျမရဲ့နောက်ကျောင်းမှာဒုစိလက်ကြခဲ့ရင်တောင်မှဒုတိစုတို့ကိုကျမခါတာတခြားနီလာအဖျားပြီးတဲ့ချက်ချင်းနဲ့ပဲကူစားလိုက်ပါမယ်မိစုတွေအပေါ်ရင်းကြီးစိတ်ကတော့တင်းဆောင်ပြက်ပြဲပါမှာမဟုတ်ပါဘူးဒါကမိစုတွေပေါ်ထားတဲ့ကျမရဲ့ယုံကြည်မှုလေးပါလေကျမရဲ့ယုံကြည်ရာလေးကိုနားထောင်မိတဲ့မိစုတွေအားလုံးလေးတယောက်ကတယောက်ကိုရေးဖို့ရေးတဲ့တူလို့ယုံကြည်စိတ်နဲ့လုပ်ဒီအများကြီးအတူတကွလုပ်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါရရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် VOA ကထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနိုင်ငံသတင်းတွေကို VOA ရဲ့ Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံသတင်းတွေကိုလည်းဇော်ကြီးအပြင် Unicode စာသားနဲ့လည်းဖတ်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေး။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်၅အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့ကနေမှာဘုဒ္ဓတာပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါ၅နိုင်ပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေး။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေး။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါလိမ့်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
ချက်တာရီနေမနပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီအစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိ line 2 meter 16 line 2 meter 19 line 2 meter 40ကောက်ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။တော့အခုတော့ချက်တာရီနေမနပိုင်းမြန်မာဒေသတွင်းနဲ့နိုင်ငံသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါမယ်ခင်ဗျာ
။စီးရီးယားရှိမြောက်ပိုင်းဒေသမှာကတ်ချေပေါ်မှာတူရကီရဲ့ထိုးစစ်ဆင်နေမှုတွေအတွက်အမေရိကန်ရဲ့ဂျောင်းဝင်ဆစ်ဆက်ပေးမှုကြောင့်ပြစ်ခတ်ရက်ဆဲမှုဟာယာယီမဟုတ်ဘဲခိုင်မြဲလာပြီးဖြစ်တဲ့အတွက်တူရကီကိုအမေရိကန်အစိုးရချထားတဲ့အရေးယူတန်းခတ်မှုတွေရုပ်သိမ်းပေးလိုက်ပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။တူစီးရီးယားမှာရှိတဲ့ရုရှားတပ်တွေဗုဒ္ဓဖူးနေ့ကတူရကီနယ်စပ်နားမှာကင်းလှည့်နေတာတွေ့ရပါတယ်။ဒါဟာရုရှားနဲ့တူရကီတို့ကြားရထားတဲ့သဘောတူညီချက်အရကတ်စ်တိုက်ခိုက်ရေးဓမ္မတွေဆောက်ခွာပေးတာတေချာအောင်ကင်းလှည့်နေတာလည်းဖြစ်ပါတယ်။အရင်ကစီးရီးယားရဲ့တုံးမုံတပုံကိုထိမ့်ချုပ်ထားတဲ့ကတ်စ်တပ်တွေကဒီသဘောတူညီချက်ကြောင့်ဆုံးရှုံးမှုတွေကြီးမားခဲ့ရပါတယ်။အင်ကာနီကတူရကီနဲ့ရုရှားတို့ဆိုချီမှာရခဲ့တဲ့သဘောတူညီချက်အရကတ်စ်တပ်တွေဟာမိုင်290ကျော်ရှိတဲ့တူရကီနယ်စပ်တစ်လျှောက်18မိုင်လောက်အတွင်းဘက်ကိုဆုတ်ပေးရမှာဖြစ်တဲ့အတွက်သူတို့ရဲ့မျိုးကြီးတချို့ပါပါသွားတာပေါ့သူတို့ရဲ့ကိုပိုင်အုပ်ချုပ်ရေးရဖို့အတွက်မျှော်လင့်ချက်တွေပြက်ပြားကုန်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Schreiner Bugner ဟာမြန်မာနိုင်ငံမှာတိုက်ခိုက်မှုတွေတွေးထုတ်နှုတ်ဆက်မှုတွေနဲ့အမုန်းတရားပေါ်အောင်လုပ်တာတွေခိုင်မာတိုက်ဖြတ်ဖို့တိုက်တွန်းပါတယ်။ဒါအပြင်1982ခုနိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေပြင်ရမယ်လို့ပြောပါတယ်။ဒါပေမဲ့အစည်းအဝေးတက်ရောက်လာတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးဟောက်တို့ဆွမ်းကတော့နိုင်ငံသားဖြစ်ခွင့်ကိုဒီ1982ခုဥပဒေရပဲဆက်လုပ်သွားမယ်လို့ခိုင်မာထပ်ပြောခဲ့ပါတယ်။အာရှဒေသမှာအနောက်ကမ္ဘာရဲ့အရေးပါတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်လာနေတဲ့အိန္ဒိယနဲ့ကာဝေးဆိုင်ရာဆက်ဆံရေးအားကောင်းခိုင်မာအောင်လုပ်ဖို့ဖိလစ်ပိုင်နိုင်ငံကသဘောတူလိုက်ပါပြီ။တရုတ်နဲ့ရိုင်းနဲ့နေတဲ့ဆက်ဆံရေးရုပ်တဲ့ပြိုကွဲသွားမယ်ဆိုရင်နိုင်ငံခြားထောက်ခံမှုရရှိရေးအတွက်ကြိုးပမ်းမှုတစ်စိတ်တစ်ပိုင်းဖြစ်ခုလိုလုပ်ခဲ့တာပါ
။ချက်တာပရီနေမနေ့ကထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပါတယ်။အင်ဂျင်နီယာကတော့ Galvin Founders ပါ။
ကျွန်တော်ကတော့ရေမထွန်ပါဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုက်ဒိုမီတာ7လိုက်ဒိုမီတာ19လိုက်ဒိုမီတာ25တို့ကနေအတန်းလွင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါတောတာရှင်များတဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.